သာသနာတော်နှစ်2561ခုနှစ်ကောဇာတိဂရီ1389ခုနှစ်ကဆုံလာကြည်ကျော်နှစ်ရက်ခရစ်နှစ်2019မေလ12ရက်တောက်ကြာနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေကောင်တီဆန်ကေးပရိယွေစီတီဒေါက်တာမောင်မောင်ဒေါ်မေယူသမီးမချုပ်သိမ်းမောင်မိသားစုများ၏ဓမ္မစစ်ကုဓမ္မယုံတော်ကြီးအတွင်မှရွှေမင်းဝဆရာတော်၏မဟာတတိပဋ္ဌာန်ငါရဲ့အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ဓမ္မပရအထကထာမှာဖွင့်ပြထားတဲ့အခွင့်ကောင်း၄ပါးတရားတော်ဗတ်တရားတော်တွေလေအခွင့်ကောင်း၄ပါးတရားတော်ကိုဘုန်းကြီးတို့ဒီနေ့ဓမ္မဒါနတရားလူပေးလူမှာပါအဲ့ဒီအခွင့်ကောင်း၄ပါးကဘာအခွင့်ကောင်းလဲဆိုရင်တရားရနိုင်တဲ့အခွင့်ကောင်း၄ပါးဘာရနိုင်တဲ့အခွင့်ကောင်းလဲတရားရနိုင်တဲ့အခွင့်ကောင်းဒီတရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ်အဲ့ဒီတရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ်လို့တရားမရနိုင်တဲ့အဲ့ဒီတရားမရနိုင်တဲ့အခွင့်အခါ၈ပါးဆိုတဲ့အခဏတရား၈ပါးဆိုတာလည်းရှိတယ်ဗုဒ္ဓဘာသာနဝမခဏဆိုတဲ့ပါဠိစကားလေးရှိတယ်အဲ့ဒီမှာဗုဒ္ဓဘာသာနဝမခဏဆိုတာကဘုရားပွင့်စင်အဲ့ဒီအချိန်မှာဘုန်းကြီးတို့တရားမရနိုင်တဲ့ပုဂ္ဂိုလ်အခဏတရားက၈ပါးနဝမဆိုတဲ့ကိုးကူးမြောက်ကြတော့မှတရားရနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲဒီတော့ဒီ၈ပါးကိုဘုန်းကြီးတို့မြန်မာနိုင်ငံမှာအလုံးဗုဒ္ဓဘာသာဝင်များကတော့ရပ်ပစ်၈ပါးလို့လည်းခေါ်တယ်။ဘာ၈ပါးလဲ။အဲဒီပုဂ္ဂိုလ်တွေကတရားကျင့်ွယ်မရဘူး။လူဘဝတော့ရနေတယ်သူတရားကျင့်ွယ်မရဘူး။မရတဲ့ပုဂ္ဂိုလ်ရှိဘူး။၈ဦးထဲမှာ၈ပါးထဲမှာမရေပုံမှန်ရောက်နေတဲ့မရေသားဖြစ်တဲ့ပုဂ္ဂိုလ်တရားကျင့်ဝင်ရသေးလားမရပါဘူးဗျာနံပါတ်1တိရစ္ဆာန်ပုံမှန်ဖြစ်နေတဲ့တိရစ္ဆာန်တရားကျင့်ဝင်ရသေးလားမရပါဘူးဗျာပိဋကပုံမှန်ရောက်နေတဲ့ပုဂ္ဂိုလ်တရားကျင့်ဝင်ရသေးလားမရပါဘူးနောက်ပြီးတော့နံပါတ်4အတင်ညတ္တပုံအရူပပုံဆိုတဲ့ဓမ္မပုံသူတို့ဟာယုတ်တာရှိပြီးတော့နာမရှိနာနာရှိပြီးယုတ်မရှိတဲ့ဘုံကိုရောက်နေရင်ဟောတရားကျင့်ဝင်ရသေးလားမရပါဘူး။နံပြီးတော့နံပါတ်5ပိစံတရင်းလို့ခေါ်တဲ့ဘုန်းကြီးတို့သာသနာမရှိတဲ့အရာမျိုးမှရောက်နေတဲ့ပုဂ္ဂိုလ်ရောတရားကျင့်ဝင်ရသေးလားမရပါဘူး။နောက်တစ်ခါနံပါတ်6သာသနာတွင်မှာတော့ဖြစ်နေတယ်သို့သောမိစ္ဆာဒိဋ္ဌိอยู่ရှိနေတဲ့ပုဂ္ဂိုလ်ရောတရားကျင့်ဝင်ရသေးလားမရပါဘူး။နောက်တစ်ခါနံပါတ်9ทุกขติอเหงလို့ဆိုရက်လူဘဝတော့ရတယ်လူဘဝတော့ဖြစ်တယ်သို့သောလည်းပဲမွေးဖွားလာကလေးကလူစင်မမီတဲ့ပုဂ္ဂိုလ်ဒီဘဝမှာဒီခေတ်မှာအများကြီးရှိတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးရောတရားကျင့်ဝင်ရသေးလားမရပါဘူး။မရဘူးသူ့မှာဘာသိဉာဏ်မှမရှိဘူးနောက်တကနံပါတ်၈ပုဂ္ဂိုလ်တိဟိပဋိသင်္ဍေနေတယ်အမတန်ထင်မြင်တယ်သို့တော့ဘုရားရှင်တို့မပွင့်ထွန်းတဲ့ကဘာမှာသွားပြီးလူရှင်းနေရင်ရောဒီပုဂ္ဂိုလ်တရားကျင့်ွယ်ရသေးလားမရပါဘူး။မရဘူး။အဲ့ဒီတရားကျင့်ွယ်မရတဲ့ပုဂ္ဂိုလ်ဟာရှင်မျိုးတရားကျင့်ွယ်တောင်မရဘူးဆိုရင်ဒီပုဂ္ဂိုလ်တွေဟာတရားထူရောရပါမလားမရပါဘူး။တရားထူတရားများဘယ်လို့မှမရနိုင်ဘူး။အဲ့ဒီတော့တရားရနိုင်တဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးတို့မြတ်စွာဘုရားရဲ့အလိုတော်ကိုသိတယ်အထက္ကတဆရာများကဓမ္မပဒအထက္ကတမှာဖွင့်ပြတော်ကြားတော်မူကြတယ်ဘုန်းကြီးတို့ဒီသာသနာမှာအယူအဆနှစ်မျိုးကွဲပြားနေတာလည်းရှိတယ်တချို့ကသာသနာ9000မှာသာသနာ2500ကျော်သွားပြီဖြစ်တဲ့အတွက်တဲ့တရားတွေအထုတ်ပေးမယ်လို့လည်းပဲဒီပုဂ္ဂိုလ်တွေတရားမရနိုင်တော့ဘူးဘုရားသာသနာကကုန်သွားပြီတရားသာသနာရောက်ပြီလို့ဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်မျိုးတွေလည်းရှိတယ်နောက်တစ်မျိုးကဘုရားသာသနာတော်ကြီးဟာသာသနာ2500ကျော်သွားပြီမြဲ့ ငါးတောင်တိအောင်မြတ်စွာဘုရားဟောထားတာဖြစ်တယ်။ဒါကြောင့်ဒီမြတ်စွာဘုရားဟောကြားတဲ့တရားတော်တွေအတိုင်းလိုက်နာပြီးတော့ရှင်းသုံးအားထုတ်နေမယ်ဆိုရင်တရားအသိဉာဏ်တို့တွေရနိုင်သေးတယ်ဆိုတဲ့အယူဆရှိတဲ့ပုဂ္ဂိုလ်နှမျိုးအယူဆဘယ်နှမျိုးရှိလဲ
။
နှမျိုးရှိပါတယ်ခွန်ကြီးတို့အဲ့ဒီနှမျိုးထဲမှာခွန်ကြီးတို့စဉ်းစားကြည့်ပေါ့မြတ်စွာဘုရားနောက်ဆုံးမဟာပရိနိဗ္ဗာန်သုတ္တမဟောထားတာရှိတယ်။အဲဒီမှာသုဘတပရပိုက်ကြီးကိုမြတ်စွာဘုရားဟောကြားထားတာရှိတယ်။ချက်သာသုဘတ။ငါဘုရားရဲ့သာသနာမှာငါဘုရားညွှန်ကြားတဲ့အတိုင်းဒီတတိပဋ္ဌာန်ဆိုတဲ့မဂ်ကင်အချင်းမြတ်တရားတွေကိုကျင့်ကြံပွားများအားထုတ်နေသမျှကာလပတ်လုံးသာသနာ9000မကဘူး။ငါတော့ကြော်သွားရင်တောင်မှယဟန္တာတို့ဖြင့်မစိတ်သုံးသေးဘူးယဟန္တာမစိတ်သုံးဘူးဆိုရင်အနာဂံရောစိတ်သုံးမလား
စိတ်သ
ုံးပါတက္ကရာဂံရောစိတ်သုံးမလားစ
ိတ်သုံးပါ
သောတာပန်ရောစိတ်သုံးမလား
စ
ိတ်သုံးပါဒီလိုဆိုရင်မြတ်စွာဘုရားဟောညွှန်ကြားထားတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်မေခင်ကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်ပါရဲ့အဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ကြီးရှိနေသမျှသောတာပန်တက္ကရာဂံအနာဂံယန္နာပုဂ္ဂိုလ်ကြီးမရှိနိုင်ဘူးလား
ရှိနိုင်ပါ
ရှိနိုင်တယ်ဒါမြတ်စွာဘုရားမဟာပရိနိဗ္ဗာန်သုတ္တမှာတိတိချာချာဟောထားခဲ့တာဒါကြောင့်မို့အခုချိန်သာသနာ2500ကျော်သွားပြီမဲ့ကြည်ကြံအားထုတ်နေကြမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးဟာတရားသူတွေမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်အထက်ကရာဆရာတော်များကမြတ်စွာဘုရားရှင်ရဲ့အလိုတော်ဆန္ဒကိုသိတဲ့အတွက်အဲ့ဒီမှာဒီသာသနာတော်အတွင်းမှာမိမိတို့အားထုတ်နေမယ်ဆိုရင်တရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ်။အခွင့်ကောင်းဘယ်နှပါလဲ၄ပါးပါဗျာ။အခါခွင့်ကျုံလာရင်ကျုံလာတဲ့အခွင့်ရေးကိုယူတတ်ရင်မရဘူးလား။မရ
ပါဘ
ူးဗျာ။မယူတတ်ရင်ရပါမလား။မရပ
ါဘ
ူး။အခွင့်ရေးဆိုတာနှစ်ခါကျုံမလားတစ်ခါပဲကျုံမလား
။
တစ်ခါပဲကျုံမှာနော်။အဲ့ဒီမှာကျုံတော့ကိုကြိုက်လိုက်ရတယ်ကျုံလုံးကိုမကြံ့ရင်တော့အဲ့ဒီအခွင့်အရေးတွေလက်လွတ်ဆုံးရှုံးသွားမယ်။ဒါကြောင့်အခွင့်အရေးကကျုံတဲ့အခိုက်ကလေးကိုရအောင်ယူရတယ်။အခုမြတ်စွာဘုရားရဲ့အလိုတော်သိတဲ့တက္ကတာဆရာမြတ်များကအခုတရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ်တဲ့။အဲ့ဒီအခွင့်ကောင်း၄ပါးကျုံတစ်ပါးပါးနဲ့ကျုံရင်အဲ့ဒီပုဂ္ဂိုလ်တရားရနိုင်တယ်ဆိုတာကိုတည့်ရပြောတာလေ။အဲ့ဒီတည့်ရ၄ပါးကဘာလဲဆိုတော့နံပါတ်၁ဘုဒ္ဓဘာသာခဏတဲ့။ဘုဒ္ဓဘာသာခဏဆိုတာဘုရားပွင့်တော်မူသောအခါဖြစ်ပြီးတော့သာသနာတော်နဲ့တွေ့ကြုံနေရခြင်းဟာတရားရဖို့အခွင့်ကောင်းပဲဒီကနေ့ဘုန်းကြီးတို့ယောဂီသူတော်ရှင်များသာသနာတော်နဲ့တွေ့နေရသလားမတွေ့ရဘူးလား
မတွေ့ရပါဘူး
ဘုရားမြတ်စွာဘုရားပွင့်သွားတယ်ပွင့်သွားပြီးသာသနာ2560နှစ်တခုနှစ်ပဲရှိသေးတယ်နောက်တာ2000ကျော်ကျန်သေးတယ်2400ကျော်ကျန်သေးတယ်ဒါကြောင့်မို့မိမိတို့ကအခုသာသနာတွင်မှမှအခုလူဖြစ်ပြီးတော့သာသနာတော်နဲ့တွေ့နေရပြီ။ဒီသာသနာတော်နဲ့တွေ့နေတဲ့အချိန်ကာလမှာတကယ့်နိလန်းမှန်ကန်စွာနဲ့ညွှန်ကြားဟောပြောညွှန်ပြနိုင်တဲ့ဆရာကောင်းတမန်ကောင်းတွေ့လို့အဲ့ဒီဆရာကောင်းတမန်ကောင်းတန်နီးခံပြီးကျင့်ကြံပွားများအထုတ်ရင်တရားရဖို့အတွက်အခွင့်ကောင်းကြီးမကြုံဘူးလား။က
ြုံပါရဲ
့။အခွင့်ကောင်းကြီးကြုံနေပြီ။အဲ့ဒီကြုံလုံးချိန်လေးကိုခြိုက်လိုက်ကြဖို့ပဲ။ရတဲ့အခွင့်အရေးလေးကိုရအောင်ယူလိုက်ကြဖို့ပဲဒီသာသနာတွင်အချိန်ကာလမှာအခုသာသနာတော်နဲ့ကြုံနေတော့မိမိတို့မှာဒါနကောင်းမှုတွေပြုလို့ရောမရဘူးလားသီလတွေစောင့်တည်ဆောင်ထင်းလို့ရောမရဘူးလားသမထဘာဝနာတရားတွေပွားများအားထုတ်လို့ရောမရဘူးလားဝိပဿနာဘာဝနာတရားတွေအားထုတ်မယ်ဆိုရင်ရောအားထုတ်ခွင့်မရနိုင်ဘူးလားဒါရင်မှာဘုန်းကြီးတို့ယောဂီများဝိပဿနာဘာဝနာလုပ်ငန်းစဉ်တစ်ခုပဲမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုရနိုင်တယ်။အဲဒီတော့ဒီလောက်လွတ်ခွင့်ရနေတဲ့အခွင့်အရေးတွေရနေတဲ့အခွင့်အရေးတွေကျုံနေတဲ့သာသနာတော်နဲ့တွေ့နေတဲ့ဒီလိုအခွင့်အရေးတွေကျုံနေတဲ့အခက်ကလေးမှာမိမိတို့ရတဲ့အချိန်လေးကိုမိမိတခြားနေရာအသုံးချပဲနဲ့ဒီတရားရှုမှတ်ရေးကိုအသုံးချနိုင်မယ်ဆိုရင်မိမိပါရမီနဲ့ပြည့်စုံနေမယ်ဆိုရင်သောတာပန်ဆိုရဲအရိယာပုဂ္ဂိုလ်ကြီးမဖြစ်နိုင်ဘူးလားညာအရိယာပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်ထားကြမို့ဘုရားပွင့်လာတဲ့အချိန် သန္တနာတော်နဲ့တွေ့နေတဲ့အချိန်ဟာမိမိတို့တရားရှာဖို့အတွက်အခွင့်ကောင်းအခါကောင်းကြီးကျုံနေပြီလို့ဆိုတာကိုခွန်ကြီးတို့ဒီမှာဆံပုလင်္ကာလေးပေးထားတယ်ဆူကြည့်လိုက်ဘုရားပွင့်လား
ဘ
ုရားပွင့်ပါသာသနာသာသန
ာ
တွေ့တာခွင့်ကောင်းဖြစ်ပေသည
်ဘုရားပ
ွင့်ပါဖြစ်ပေသည
်
ဘုရားပွင့်လားဘုရားပွင့်ပါသာသနာသာသန
ာ
တွေ့တာခွင့်ကောင်းဖြစ်ပေသည
်
နှာခေါင်းလုံးဆုကြည့်ပါဘုရ
ားဝိညာဉ်သာသနာတွေ့တာပြင်ကောင်းဖြစ်ပေသည်ဘုရားဝိညာဉ်သာသနာတွေ့တာပြင်ကောင်းဖြစ်ပေ
သည်ဒါနံပါတ်1သာသနာတော်နဲ့တွေ့နေရခြင်းဟာမိမိတို့တရားရနိုင်ဖို့အတွက်အခွင့်ကောင်းခါကောင်းပါပဲကုသသနာတော်နဲ့တွေ့နေပြီနောက်နံပါတ်2ကမစ္စည်းမဒေတိဥပပတ္တိကနာမစ္စည်းမဒေတိမစ္စည်းမဒေတာ၌ဥပပတ္တိကနာဖြစ်သောခဏ၎င်းမစ္စည်းမဒေတာဆိုတာတချိန်ကဘုရားပွင့်တော်မူခဲ့တဲ့အိန္ဒိယနိုင်ငံကိုဒါမစ္စည်းမဒေတာခေါ်ပါတယ်အဲ့ဒီဒေတာမှာအခုသာသနာကျွဲသွားပြီအဲ့ဒီသာသနာကဘုန်းကြီးတို့ထေရဝါဒငါးနိုင်ငံလို့ဆိုတဲ့မြန်မာနိုင်ငံထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံလောနိုင်ငံတိဟိုနိုင်ငံပြည်မြင်ငံဒီငါးနိုင်ငံကိုသာသနာပြန်နှံသွားတယ်အဲဒီမှာသာသနာတော်ဟာဒီပထမစတင်ပြီးတော့ဘုံထုံးပေါ်ပေါက်တော်မူလာခဲ့တဲ့မြစ္စည်းမဒေသမှာသာသနာတော်ကွယ်ပြောက်သွားပြီအခုထူးအားဖြင့်ဘုန်းကြီးတို့မြန်မာနိုင်ငံဟာသာသနာတော်အထွန်းကားဆုံးနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံမှာသာသနာထွန်းကားဆုံးပိကတ်သုံးဘုံတုတ်တန်ပြိဓမာဝီနီအားလုံးဒီတုတ်တံပြိမာဝိနည်းတိုင်းမြတ်စွာဘုရားဟောတဲ့အတိုင်းလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေအပြည့်အဝမြန်မာနိုင်ငံမှာရှိပါတယ်ဒီပိဋကသုံးပုံကိုလည်းပဲအားလုံးအလွတ်ပြန်ဆိုပြီးတော့ရေးပြီးအထက္ကတာဖွင့်နေပါရေးပြီးဖြည့်ဆို့နိုင်တဲ့ပုဂ္ဂိုလ်တွေပဲ12ပါးတော့ပေါ်ထုံးရပါပြီအဲဒီတော့သာသနာတော်ထွန်းကားတဲ့အရာဘုန်းကြီးတို့မြန်မာနိုင်ငံမှာမြန်မာနိုင်ငံဟာမြစ္စည်းမဒေသပါယခုအချိန်မှာယူမယ်ဆိုရင်သာသနာထွန်းကားတဲ့အရာမြစ္စည်းမဒေသအဲ့လိုမျက်စိမှဒေတာမှမိမိတို့လာပြီးတော့သာသနာထွန်းကားတဲ့အရာမှလူလာဖြစ်တယ်ဆိုတာလည်းပဲကံကောင်းသလားကံဆိုးသလားကံကောင်းပါလေအမှန်တန်ကံကောင်းပါလေသာသနာထွန်းကားတဲ့အရာမှလူလာပြီးတော့ဖြစ်ရတယ်အဲ့လိုလူလာပြီးတော့ဖြစ်ရတော့သာသနာထွန်းကားနေတဲ့အချိန်မှဆိုတော့ဒါနကောင်းမှုတွေပြုမယ်ဆိုရင်လည်းပဲမိမိတို့ပြုလို့ရတယ်သီလတွေစောင့်တည်စောင့်သိမယ်ဆိုရင်လည်းပဲသီလတွေအများအားဆောင့်တည်လို့ရမြန်မာနိုင်ငံမှာဆိုရင်သာဝရရှင်ပန်းသီလကိုအမြဲဆွဲဆောက်တည်ဆောင်ထိနေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲ။အများကြီးပဲအမြဲဆွဲဆောက်တည်ဆောင်ထိနေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲ။အထူးအဖြင့်သီလရှင်။သီလရှင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးဘုန်းကြီးတို့မြန်မာနိုင်ငံမှာတောင်းတဲ့ချီရှိတယ်။ဒါဟာသီလကိုအမြဲတမ်းဆောင်ထိနေတာပဲ။သီလကိုမိမိအရှင်သခင်ကိုယုံကြည်တယ်လို့ပဲသီလကိုအရှင်သခင်လိုထားပြီးတော့ယုံယုံတည်တည်မကြိုးမပေါက်မပြောင်းမကျန်းအောင်ဆောင်ထိနေကြ။လူပုဂ္ဂိုလ်တွေထဲမှာလည်းပဲအဲ့ဒီလိုအမြဲဆွဲဆောင်ထိနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိပါတယ်။နောက်သမထဘာဝနာခွေးတို့သမထဘာဝနာလုပ်ငန်းရှင်တွေဟောပြောညွှန်ပြနေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါ။ကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းမြန်မာနိုင်ငံမှာအများကြီးရှိပါတယ်။နောက်ဝိပဿနာဘာဝနာဝိပဿနာဘာဝနာကိုကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟောပြောညွှန်ပြနေတဲ့ပုဂ္ဂိုလ်တွေမြန်မာနိုင်ငံမှာအများကြီးပဲ။တရားရိပ်တာတရားဌာနတွေအများကြီးပဲမြန်မာနိုင်ငံမှာအဲ့လိုများသလိုချင်းချင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုတာလည်းအများကြီးပါပဲဘုန်းကြီးတို့ဘုန်းကြီးရဲ့ရွှေမင်းဝန်သာသနာရိပ်တာမှာဆိုရင်ယောဂီတရားကျော်တရားအများရှိပါတယ်နွေရာသီလိုကျောင်းပိတ်တဲ့ရာသီမှာဆိုရင်ဘုန်းကြီးတို့ကျောင်းသူကျောင်းသားတွေဆယ်တန်းဖြည့်ထားတဲ့ကျောင်းသားတွေအများကြီး400ကျော်500 600ဒီလောက်တောင်ရှိပါဒီနေ့ဆိုရင်တကြိမ်တကြိမ်ဝင်လိုက်ရင်အဲ့ဒီဆယ်တန်းကျောင်းသူကျောင်းသားတွေဟာ400ရဲ့အထက်မှာရှိပါတယ်။တကြိမ်ဆိုရင်600ကျော်တိအောင်ရှိပါတယ်။ဒါကျောင်းသူကျောင်းသားတွေငယ်ငယ်ရွယ်ရွယ်နဲ့တရားထုတ်ကြတဲ့ပုဂ္ဂိုလ်တွေ။တင်းညာကာလမှာဆိုရင်ဘုန်းကြီးရဲ့ရိပ်တံမှာအခုဒီနေ့ဆိုရင်800ကျော်ရှိပါတယ်။ဒါအရင်နှစ်တွေကဆိုရင်ဘုန်းကြီးရိပ်တံမှာ1000ကျော်တိအောင်ရှိပါတယ်။ဒီနေ့ကတော့ညော့သွားပါတယ်။ညော့သွားတာလည်းပဲဘုန်းကြီးတို့နိုင်ငံရေးရဲ့အချင်းနေရဆိုတာသူ့ရဲ့အချင်းခံလိုက်ပြောင်းလဲနေတာဖြစ်ပါတယ်။ဒါကြောင့် ခရီးသွားကာလကြီးလွတ်လွတ်လပ်လပ်သွားနိုင်လာနိုင်တဲ့အချိန်အခါပြေးလိုက်တဲ့အခါကာလကြတော့ခရီးသွားထွက်ကြတဲ့အခါမှာယောဂီအားနဲ့အပြစ်များတဲ့အတွက်ကြောင့်နေသွားတာဖြစ်ပါတယ်။အဲဒီမှာအားထုတ်ကြတဲ့ပုဂ္ဂိုလ်တွေတခြားရိပ်သားတခြားရိပ်သားတွေဆိုတာလည်းဒီလိုပါပဲ။နေစရာပေးစရာမရှိတော့အောင်တရားအားထုတ်ကြပါလေ။အဲဒီလိုဘာဝနာတရားတွေအားထုတ်လို့မိမိရဲ့ပါရမီပြည့်စုံမယ်ဆိုရင်အဲ့ဒီလို9ရက်ပဲဖြစ်စီ9ရက်ပဲဖြစ်စီ9ရက်ပဲဖြစ်စီ10ရက်ပဲဖြစ်စီရစ်တို့လေးတွေအာထုယုံနေရောတရားမရနိုင်ဘူးလားတရားရနိုင်တယ်အခွင့်ကောင်းရှိနေပြီဘာကြောင့်လဲဆိုတော့မိမိတို့သာသနာထွန်းကားတဲ့အရာအခုဒီနိုင်ငံမှာလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမဟုတ်ပေမဲ့လို့လည်းပဲဒီနိုင်ငံမှာသာသနာထွန်းနေပါပြီနောက်တစ်ချိန်မှာဘုန်းကြီးတို့သာသနာဘုန်းကြီးတို့မြန်မာနိုင်ငံကနေဆုတ်ယုတ်ပြီးတော့တခြားနိုင်ငံမှာသောတိသန္ဒနာမထွန်းကားဘူးလို့မပြောနိုင်ပါဘူး။ဒါကြောင့်လဲဆိုတော့မြတ်စွာဘုရားပွင့်တော်မူတဲ့မျက်စိမဒေတာဆိုတဲ့အိန္ဒိယနိုင်ငံသန္ဒနာကွဲသွားပြီနီ။ကွဲပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံလိုထိုင်းနိုင်ငံလိုလာပြီးသန္ဒနာထွန်းကားနေပြီနီ။အခုဘုန်းကြီးတို့မြန်မာနိုင်ငံမှာအခုချိန်ဟာသန္ဒနာတော်အတွက်ရင်လေးစရာကောင်းတဲ့အချိန်လို့ပြောလို့ရပါတယ်။ဒါကြောင့်လဲဆိုတော့ရေတောင်းမြေပြတ်တလောက်ဖြစ်နေပြီ။ဘာပြတ်နေလဲ။တဲ့ပင်တပင်ဟာရေတောင်းမြေပတ်ရင်ပြတ်သွားရင်ရှင်းတတ်နိုင်မှာမလားသာသနာမှာရေတောင်းမြေပြတ်တယ်လို့ဖြစ်နေပြီကိုရင်သာမဏေမရှိတော့တွန်းရွာတွေမှာကိုရင်ဝတ်မဲ့ပုဂ္ဂိုလ်မရှိတော့ကိုရင်မရှိတော့ကိုရင်မရှိတဲ့အတွက်ကြောင့်မို့ယဟန်ဖြစ်ဖို့ရှိဦးမလားမရှိတော့အောက်ကအတိုးမရှိဘဲနဲ့ရှေ့မှာရှိပြီးသားယဟန်တွေကဆုံးယုံနေတယ်အဲ့ဒီယဟန်ပိုင်းကယော့ယော့သွားပြီဆိုတော့တဖြည်းဖြည်းဒီသာသနာတိပ္ပိညာဒီတန့်ခံရဲဖို့မလွယ်တော့ရိုင်းလဲဖို့ပဲကျန်တော့လေအချိန်လေးတွေဟာအဲ့လောက်ဖြစ်နေပါပြီအဲ့ဒီတော့သာသနာဟာဒီနိုင်ငံမှာလာပြီးတော့မထွန်းလာဘူးလို့မပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့အခုဒီသာသနာမှာမြန်မာနိုင်ငံကယဟန်တန်ဃာတို့တွေကိုပဲဒီမှာ300ကျော်300လောက်ရှိနေပြီဆိုတော့သာသနာတော်ဟာထွန်းကားနေပါပြီ။ဒါကြောင့်ဒီသာသနာထွန်းကားတဲ့ယဟန်မှာမိမိတို့လာပြီးလူဖြစ်နေရတာလည်းပဲတရားချင့်ကြံပွားများအထုတ်မယ်ဆိုရင်တရားရဖို့အတွက်အခွင့်ကောင်းကြီးမရနိုင်ဘူးလားဤဆိုကြည့်လိုက်သာသနာထွန်းပါ
သာသနာထွန်းပါ
အယံမှာနေရာခွင့်ကောင်းဖြစ်ပေသည
်
သာသနာထွန်းပါ
သာသနာထွန်းပါ
အယံမှာနေရာခွင့်ကောင်းဖြစ်ပေသည
်
ဆုကြည်ပါသ
ာသနာထွန်းပါယေမမေရာခွင့်ကောင်းဖြစ်ပေသည်သာသနာထွန်းပါယေမမေရာခွင့်ကောင်းဖြစ်ပေ
သည်အေးဒီခွင့်ကောင်းလေးနဲ့ဆက်ပြီးတော့ဘုန်းကြီးတို့22ရက်နေ့ကမေ22ရက်အေးပြီ22ရက်နေ့ကဘုန်းကြီးကကမ္ဘောဒီးယားနိုင်ငံကိုသွားပြီးတော့ဆယ်ရက်တရားစခန်းဖွင့်ပေးပါတယ်အမေရိကန်မှာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားနိုင်ငံသူဖြစ်တဲ့ဒေါက်တာဖိုဂရီသူဟာဘုန်းကြီးနဲ့တရားအထုတ်တာ10နှစ်ကာလရှိသွားပါပြီ2009ကစပြီးတော့အထုတ်တာဖြစ်ပါတယ်အဲဒီလိုအထုတ်ပြီးတဲ့အချိန်ကစပြီးတရားပေါ်မှာအထူးအာရုံပြုပြီးတော့လေးထားပြီးကြိုးစားအထုတ်တဲ့မြို့သမီးယောဂီတယောက်ဖြစ်ပါတယ်အဲ့ဒီလိုနဲ့သူတိုင်းသူကိုယ်တိုင်းကြိုးစားအားထုတ်လို့သူကိုယ်တိုင်းတရားရဲ့အရာတာတွေဓမ္မချမ်းသာတွေသူကိုယ်တိုင်းခံစားရတယ်။ဘာချမ်းသာလဲ
။
ဓမ္မချမ်းသာတကယ့်ကိုတရားရဲ့ချမ်းသာတွေကိုသူကိုယ်တိုင်းခံစားရတော့သူ့ရဲ့နိုင်ငံသူနိုင်ငံသားတွေကိုသူဒီတရားချမ်းသာတွေကိုခံစားစေခြင်း ਨੇ ။အဲ့လိုခံစားစေခြင်းတဲ့အတွက်သူကြိုးစားပါလေ။အဲ့ဒီမှာကြိုးစားပြီးတော့သူ့ရဲ့နေအိမ်မှာတရားစခန်းကြီးဖြစ်မြောက်အောင်ကြိုးစားပါလေ။နိုင်ငံသူနိုင်ငံသားတွေကိုသူဇယိစကားကနေအာလုခံယူပြီးတော့ဖိမတ်တကပြုပြီးတော့အာထုစေပါလေ။ဆရာတော်တန်ဃာတော်တွေရောလူပုဂ္ဂိုလ်တွေရောဒါပေမဲ့မအောင်မြင်ခဲ့ဘူး။တရားမှဒီထဲမှာဒီဝိပဿနာတရားကိုစိတ်ဝင်စားသူမရှိဘူး။စိတ်ဝင်စားသူမရှိတဲ့အခါကလည်းကြတော့သူကဒီပြီးတော့စိတ်တက်ကြသွားပြီတဲ့အားလုံးလက်လို့ဆုံးရှုံးရတော့မလားမသိဘူးသူလျှောက်ပါလေဒါပေမဲ့ဘုန်းကြီးကကြိုးစားမှုကိုနောက်မဆုံးနဲ့ရှေ့ဆက်ပြီးကြိုးစားပါဖ ကျူးစားနေသည်မျှတော့ကိုဟာရက်နေရင်တော့ရှေ့ရောက်မှာမဟုတ်ဘူး။တွားနေသည်မျှတော့ရှေ့ကိုရောက်မှာပဲ။ဒါကြောင့်မို့ဆက်ကျူးစားရမယ်။ဒါအောင်မြင်အောင်ကျူးစားရမယ်။ကျူးစားရင်အောင်မြင်မှာပဲ။ဆိုတော့သူကျူးစားတယ်။ကျူးစားတဲ့အခါမှာ2014မှာဘုန်းကြီးစီဟိုသူကမ္ဘောဒီးယားဘုန်းတော်ကြီးနှစ်ပါးပြင်လာပါတယ်။အဲဒီကမ္ဘောဒီးယားဘုန်းတော်ကြီးနှစ်ပါးကလည်းပဲဟိုကကမ္ဘောဒီးယားနိုင်ငံကဆရာတို့ရက်နေပြီးတော့စံတပ်ဖို့အတွက်ဒီလိုဒီတရားအထုတ်ကြည့်လေ့လာကြည့်ဆိုပြီးတော့အထုတ်ခိုင်းပါလေ။အဲ့ဒါနဲ့ဘုန်းကြီးတရားစခန်းဝင်ပြီးတော့တရားအထုတ်ပါလေ။ဘုန်းကြီးနဲ့ဆွေးနွေးသမျှတွေကိုသူတို့အတန်ဖန်တာပါလေ။ဘုန်းကြီးနဲ့အင်တာဗျူးသမျှတွေကိုသူတို့အတန်ဖန်တာလေ။ဘုန်းကြီးဟောသမျှတွေကိုလည်းအတန်ဖန်တာလေ။ဒီစကားပြန်နဲ့ပေါ့ဘုန်းကြီးဟောပေးတယ်။အဲ့ဒီမှာအတန်ဖန်တာပြီးတော့တရားစခန်းပြီးတဲ့အခါမှာဒီတရားစခန်းဝင်တဲ့တန်ဃာတော်နှစ်ပါးအတန်ဖန်ကိုအဲ့ဒီကမ္ဘောဒီးယားနိုင်ငံမှာရှိတဲ့သမထဆရာတော်ကြီးလို့နာမည်ကြီးပါတယ်။အဲ့ဒီဆရာတော်ကြီးရဲ့ကျောင်းတိုက်ကအမြဲတမ်းနိုင်ငံတနိုင်ငံလုံးကိုလွှင့်ပေးနေတဲ့တရားဘာသာရေးလွှင့်ပေးနေတဲ့ရေဒီယိုစင်တာကြီးတောင်ရှိပါတယ်။အဲ့လောက်သူအောင်မြင်နေတဲ့ပုဂ္ဂိုလ်ပါ။သို့တော်ဝိပဿနာမဟုတ်ဘူးသမထ။အဲ့ဒီလိုဆိုတော့အဲ့ဒီဆရာတော်ကြီးထံကိုဒီတန်ပိုင်ကိုပို့ပြလိုက်တဲ့အခါကျတော့ဆရာတော်ကြီးကနားထောင်ပြီးလေကဒီဆရာတော်ကိုမင်းတို့လက်လုံးမကန်နဲ့ဒီဆရာတော်ကိုရအောင်ပြင်ရမယ်ဆိုပြီးတော့အဲ့ဒီမှာဘုန်းကြီးကိုသူတို့ဒီနိုင်ငံကိုတရားပြပေးဖို့တရားစခန်းပြင်မှာ။အဲ့ဒီလိုတရားစခန်းပြင်တဲ့အခါမှာ2015မှာအဲ2016မှာအဲ့လိုပြင်အောင်ကြိုးစားတယ်။ကြိုးစားနေတဲ့အချိန်ခါမှာနေရာထိုင်ခင်းမပြည့်စုံသေးလို့တနည်းဆောင်လိုက်ရ။နောက်တနည်းကျတော့ကြိုးစားလုပ်ကင်မယ်ဆိုတဲ့အခါမှာဆရာတော်ကြီးကမချမ်းမာလို့တနည်းဆောင်လိုက်ရ။အခုဒီ2019မှာမှအောင်မြင်တာဖြစ်ပါတယ်။ဒါဆင်းနှင်းမြောက်မှအောင်မြင်တာပါအဲ့ဒီမှာတရားစခန်းဘုန်းကြီးကိုဒီဒေါက်တာပေါ်ပရီကအားလုံးအကုန်ကြားခံပါတယ်ဆယ်ရလုံးလုံးအကုန်ကြားခံတယ်တရားစခန်းဝင်တဲ့ပုဂ္ဂိုလ်ဟာ960ကျော်ရှိပါတယ်အဲ့ဒီ960ကျော်ဟာနေရာထိုင်ခင်းမရှိလို့ရပ်ထားရတာပါတကယ်တမ်းသာနေရာထိုင်ခင်းပြည့်စုံရင်ထောင်ချီပြီးလို့ရှိသွားမယ်တရားစခန်းဘုန်းကြီးဖြစ်ပါတယ်သူတို့နိုင်ငံမှာဒီဝိပဿနာတရားစခန်းဆိုတာဒါပထမဦးဆုံးမှာပဲဒီဒေါက်တာပေါ်ပရီဟာသူ့နိုင်ငံကိုပြန်ပြန်ပြီးတော့ကြိုးစားတယ်ဘုန်းကြီးကကြိုးစားတဲ့အခါမှာလူတွေကိုစီယုံတာတဲ့ယဟန်တော်တွေကိုစီယုံရမယ်လို့ဘုန်းကြီးကသူ့ကိုလမ်းကြောင်းလေးပေးလိုက်ပါယဟန်တော်တွေစီယုံလို့အောင်မြင်မှနင်ပြုကျင်တဲ့နင်တရားတွေအောင်မြင်မယ်လူပုဂ္ဂိုလ်စီရင်လို့အောင်မြင်ရုံနဲ့မရသေးဘူးယဟန်တို့တွေကိုစီရင်ရမယ်ဒီပုဂ္ဂိုလ်ကြီးကဟောပြောပြသမှာဖြစ်တယ်ဒါကြောင့်သူတို့ကိုစီရင်ရမယ်ဆိုတော့အဲ့လိုနဲ့စီရင်ယူရတာဖြစ်ပါတယ်အဲ့ဒီမှာလည်းပဲဆရာတော်တွေကဘုန်းကြီးတို့ကမြန်မာနိုင်ငံမှာအယူဆနှစ်မျိုးရှိတယ်လို့ပါပဲသူတို့နိုင်ငံမှာလည်းယူဆတော်တော်ကိုကြီးကြီးမားမားရှိတာပါဘုန်းကြီးတို့မြန်မာနိုင်ငံမှာစိုးစိုးကပြောခဲ့တယ်သာသနာ2500ကျော်သွားပြီဘုရားသာသနာကုန်ပြီတရားသာသနာရောက်ပြီတရားအထုတ်လို့တရားမရနိုင်တော့ဘူးလို့ယူဆရှိတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိပါတယ်။အဲဒီလိုပဲသူတို့နိုင်ငံမှာသာသနာ2500ကျော်သွားပြီ။တရားအထုတ်လို့တရားမရနိုင်တော့ဘူးဆိုတာဘုန်းကြီးတွေကိုယ်တိုင်ဟောနေတာ။အဲဒီကဆရာတော်တွေတန်ဃာတော်ကိုယ်တိုင်ဟောနေတာဆိုတော့အဲဒီမှာဝိပဿနာတရားကိုဟောပြောနိုင်တဲ့ကြိုးစားပြီးဟောပြောနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူး။ကိုယ်တိုင်လည်းမချင်းချင်ဘူး။အဲ့တော့ဟောပြောတဲ့ပုဂ္ဂိုလ်မရှိတဲ့အခါကျတော့သူတို့နိုင်ငံမှာကျင့်ကြံအထုတ်ဖို့မရှိဘူး။သာသနာတော့သူတို့နိုင်ငံမှာယဟန်တော်ပေါင်းယဟန်သာမဏေပေါင်း5000ကျော်ရှိတယ်လို့ဆိုပါတယ်။သာသနာရှိသလားမရှိဘူးလား။ရှိနေတော့သူတို့သာသနာနဲ့မတွေ့ရဘူးလား။တွေ့နေရပြီမေဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတော့ဘယ်နဲ့လဲ။နာကြားခွင့်ရမလား။ကျင့်ကြံအထုတ်ခွင့်ရောရသေးလား။မရဘူးနော်။အခုကသာသနာထုံးလာတယ်ထုံးလာတဲ့အရာမှလူဖြစ်တယ်ကဲသူတို့သာသနာမှာသူတို့နိုင်ငံမှာအခုဘုန်းကြီးတို့တရားသွားပြတဲ့အကြောင်းဆိုရင်ယဟန်သာမဏေပေါင်း130ကျော်ရှိတယ်အဲ့ဒီမှာသူတို့စီမှာသာသနာလေးထုံးကားနေတာပဲထိုင်လျောက်သို့တော်လည်းပဲအဲ့ဒီထုံးလာတဲ့အရာမှလူဖြစ်နေရပေမဲ့ဒီတတိပဋ္ဌာန်ဝိပဿနာဆိုတဲ့ကျင့်စဉ်တရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ကျွံပြပြတ်နိုင်တဲ့ပုဂ္ဂိုလ်မရှိတော့လူဖြစ်ရပေမဲ့သာသနာထွန်းကားတဲ့အရာမှလူဖြစ်ရပေမဲ့လူဒီပုဂ္ဂိုလ်တွေတရားနာခွင့်ဝိပဿနာတရားနာခွင့်ကျင့်ကြံအထုတ်ခွင့်ရရင်လားမရပါဘူး။မရကြဘူး။အဲ့ဒီပုဂ္ဂိုလ်တွေနဲ့အဲ့ဒီကမ္ဘောဒီးယားနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေနဲ့ရှင်ချင်းရေဘုန်းကြီးတို့တရားတရားဓမ္မများဗုဒ္ဓဘာသာဝင်ဖြစ်တဲ့တရားဓမ္မများကံကောင်းသလားကံဆိုးသလား။ကံကောင်းပါရဲ့ဗျာ။က ုနိုင်ငံကြီးကနေပြီးတော့ခွာပြီးတော့တခြားနိုင်ငံမှာရောက်နေပြီမဲ့အဲ့လိုမဟာသတိပဋ္ဌာန်ဝိပဿနာတရားတွေမဲ့ခင်တရားတွေကိုဟောပြောပြတ်တတ်နိုင်တဲ့ပုဂ္ဂိုလ်တွေကအများတန်းကြွလာကြတယ်အဲ့လိုဟောပြောပြတ်တတ်နိုင်တဲ့ပုဂ္ဂိုလ်တွေကဟောပြောပြတ်တတ်ညွန်ပြလို့လည်းပဲမိမိတို့နှစ်စဉ်နှစ်စဉ်ဒီမဟာသတိပဋ္ဌာန်ဝိပဿနာမဲ့ခင်ကျင့်စဉ်တရားတွေကိုယ်တိုင်ကျင့်ကြံအားထုတ်ခွင့်မရဘူးလားဗျာကဲဒီတော့သာသနာတော်နဲ့တွေ့ရကြိုးမနှက်ဘူးလားကဲသာသနာထွန်းကားတဲ့အရာမှလူဖြစ်ရကြိုးမနှက်ဘူးလားကဲကမ္ဘောဒီးယားနိုင်ငံသူနိုင်ငံသားတွေလူဖြစ်ရကြိုးနှက်ရလားသာသနာတော်နဲ့တွေ့ရကြိုးနှက်ရလားနှက်ဘူးအဲ့ဒီမှာသူတို့နိုင်ငံမှာဒီယဟန်တန်ဃာတော်တွေကဒီဒေါက်တာဘိုးရီကသွားပြီးတော့သူတို့နိုင်ငံမှာအထင်ရှားဆုံးအထင်မြင့်ဆုံးဘုန်းကံကြီးမားဆုံးတကူကြီးဆုံးအဲ့ဒီပုဂ္ဂိုလ်တွေကိုသူချင်းကတာအဲ့လိုချင်းကပ်ပြီးတော့ကိုပဲဒီပုဂ္ဂိုလ်တွေကိုသွားပြီးမှလုပ်တယ်အဲ့ဒီပုဂ္ဂိုလ်တွေကအကုန်လုံးဆူမန်ငေါက်လွတ်လိုက်တာပဲနင်လုပ်လည်းမအောင်မြင်ဘူးနင်ဘယ်လိုကြိုးစားကြိုးစားမအောင်မြင်နိုင်ဘူးဒီအချိန်မှာမြတ်စွာဘုရားသာသနာ2500ကျော်သွားပြီဒီတရားတွေအထုတ်လို့မညံဘုံညာနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်မရှိနိုင်တော့ဘူးဆိုပြီးဒီလိုကိုတက်ရိုက်ပြောတာအဲ့လိုတက်ရိုက်ပြောပြီးတော့ကိုဒီဓာရီကိုမကြိုးစားဘူးသူ့ကိုပြောတာအခုသူကြိုးစားလိုက်တဲ့အခါကလာကြတော့အောင်မြင်သွားတယ်အောင်မြင်သွားတဲ့အခါမှာဒီဆရာတော်ကြီးကိုစီးရုံနိုင်တော့အောင်မြင်သွားတဲ့အခါကျတော့တနိုင်ငံလုံးတကယ်ကိုဩဝါဒောင်းနေမယ်မီဒီယာတွေကလည်းပဲအကုန်လုံးဒီမှာလာပြီးတော့အင်တာဗျူးပြီးတော့လွှင့်ထုတ်နေကြတော့အဲ့ဒီမှာအလုံးကိုအောင်မြင်သွားတယ်သူတို့နိုင်ငံမှာအဲ့တော့သူတို့နိုင်ငံမှာထိုင်းနိုင်ငံရဲ့အငွေ့အသက်တွေရှိနေတာဆိုတော့ဘာသာရေးပွဲလုပ်ပြီးဆိုရင်ဘုရားကျောင်းကံသွားရင်ဝတ်စုံကအဖြူဝတ်တယ်ကံလုံးတိုင်းနိုင်ငံလုံးပဲအဖြူတွေဝယ်ကြတယ်မျိုးသားတွေလည်းအဖြူပဲမျိုးသမီးတွေလည်းအဖြူပဲဘာသာရေးလောက်ကြတဲ့အခါမှာအဖြူပဲခွန်ကြီးတို့မြန်မာနိုင်ငံမှာကြတော့အောက်ကအညိုးအပေါ်ကအဖြူဒီလိုတပတ်ကလည်းအညိုးပတ်တယ်ဟိုမှာကြတော့မဟုတ်ဘူးတပတ်ကလည်းအဖြူအကုန်လုံးအဖြူရောင်လေးတွေအဲ့ဒီမှာထူးခြားတာတွေ့ရတာကခွန်ကြီးတရားစခန်းမှာကြည့်လိုက်တယ်ခွန်ကြီးတို့မြန်မာနိုင်ငံကမီဒီယာထဲမှာဟိုစကိုင်းနဲ့ဆိုတဲ့မီဒီယာနဲ့တော့အောင်မြင်တယ်လေသူကခွန်ကြီးနဲ့လိုက်ပြီးတော့အဲ့ဒီကိုလာပြီးတော့ရှိုက်ကိုယ်လုတ်ချင်တယ်လုတ်ပြီးတော့မြန်မာနိုင်ငံကိုပြန်ပြီးတော့ထုံလွှင့်ချင်တယ်အဲ့တော့ဘုန်းကြီးစီကိုလမ်းပြီးတော့အကြောင်းစုံဆောင်ထားတဲ့အခါဘုန်းကြီးကမလာခင်နဲ့လို့ဘုန်းကြီးကပြောလိုက်တယ်မလာခင်နဲ့ဆိုတာကဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကတရားစခန်းသူတို့နိုင်ငံမှာဒီလိုဝိပဿနာတရားစခန်းဆိုတာပထမဦးဆုံးအကျင့်ဆိုတော့အတွေ့အကြုံအားလုံးရှိသလားမရှိဘူးလားမ
ရှိပါ
ဘူးဘယ်သူမှမရှိဘူးဒီတရားကိုဘသူမှကိုမရှိဘူးဘယ်လိုလုတ်ကင်ပေးလို့ဘယ်လိုကုညင်ရမယ်ဆိုတာတောင်သူတို့မသိဘူးမသိတဲ့အခါကျတော့ဘုန်းကြီးတို့ကလည်းပဲသူတို့စကားမပေါက်ဘူးသူတို့ကလည်းဘုန်းကြီးတို့စကားမပေါက်တော့ဘုန်းကြီးဆောင်ရွက်ရတာကဘယ်လိုဆောင်ရွက်ရလဲဆိုတော့ပထမဘုန်းကြီးမြန်မာလိုဟောတယ်အဲ့ဒီမြန်မာလိုဟောတဲ့ဟာကိုဘုန်းကြီးရဲ့နောက်ကပါတယ်ရဟန်းတော်ကအင်္ဂလိပ်လိုဘာသာပြန်တယ်အင်္ဂလိပ်လိုပြန်ပြောရတယ်အဲ့ဒီအခါကျတော့မှဒေါက်တာဘော်ဘရီကနေပြီးတော့ကမ္ဘောဒီးယားလိုပြန်ပေးရတယ်အစင်30ဖြစ်နေတယ်ဘုန်းကြီးရဲ့အောက်မှာ20သွားတယ်အဲ့လို20သွားတယ်ဆိုတော့ဘုန်းကြီးတို့ဒီပုံကိုယ်လေးကိုချက်ချင်းကြီးစနစ်ကျအောင်ပြောဖို့ဆိုတာလွယ်ပါမလားမလွယ်ဘူးဒီဒေါက်တာဘောပရီမှာလည်းကုညီမဲ့လူတယောက်မှမရှိဘာကြောင့်လဲဆိုတော့ဒီဝိပဿနာကိုဘယ်သူမှမလုပ်ဘူးလို့ပဲယဟန်တန်ဃာတွေကလည်းမလုပ်ဘူးလူတွေကလည်းမလုပ်ဘူးလို့ဘာမှကိုမကူညီတတ်ဘူးအဲ့ဒီတော့အားထုတ်ကြတဲ့ပုံကိုယ်တွေမှာယဟန်တန်ဃာ60ကျော်ပါတယ်အမျိုးသား50ကျော်ပါတယ်အမျိုးသမီးက450ကျော်ပါတယ်တိတ်လို့အမျိုးသမီး450ကျော်တည်းမှာဘုသူတ္တဖြစ်ပေါ့နော်အဲ့ဒီမှာဘုန်းကြီးကြည့်လိုက်တဲ့အခါကျတော့အားလုံးကတော့အမျိုးသားရောအမျိုးသမီးရောဖြူတွေရည်တွေဖွင့်လာအဲ့ဒီထဲမှာအမျိုးသမီး400ကျော်လောက်တည်းမှာစပင်နဲ့တရားအထုတ်တဲ့ပုဂ္ဂိုလ်က200လောက်ပါမယ်200နိဗ္ဗာန်လောက်စပင်မပါဘဲနဲ့ကတုံးနဲ့အထုတ်တဲ့ပုဂ္ဂိုလ်က250ကျော်လောက်ပါတယ်ကြည့်လိုက်တော့အဲ့လိုကြည့်လိုက်တဲ့အခါကျတော့ဟာဘယ်နဲ့လဲတိလရှင်နေကြီးတယ်ပါလားဘုန်းကြီးတိလရှင်နေပဲထင်တယ်ဒါပေမဲ့သူတို့ကဘုန်းကြီးမမေးပါဘူးဒီလိုပဲတရားပြပေးနေသူတို့တိလရှင်ပဲထင်ပါတယ်ဟိုထိုင်းနိုင်ငံမှာလည်းပဲတိလရှင်ကအဖြူဝတ်တာဟုတ်အဖြူဝတ်တာဆိုတော့သူတို့ကတိလရှင်ပဲထင်ပါတယ်ကရုဏာနေနေဆိုတော့ဒီလိုပဲထားပြီတရားပဲမေးအခုအင်တာဗျူးတွေလုပ်ပေးသူတို့ကလုပ်ပေးရပါတယ်အင်တာဗျူးလည်းအခုလိုပဲ2ရက်လောက်နေပြီးတော့မှသူတို့ကလုပ်ပေးရတယ်အဲ့လိုအင်တာဗျူးလုပ်ပြီးပြင်ပေးနေမှနည်းနည်းနေတတ်ထိုင်တတ်အထုတ်တတ် ဘုန်းကြီးဆိုရင်တရားဟောတဲ့အခါမှာဒီအာထုပ်ကိုကျင့်စဉ်နေဟောတဲ့အခါမှာထိုင်ရှုမှတ်ပုံပြောပြီဆိုရင်ဘုန်းကြီးပလင်ပုံကနေပြီးတော့ထိုင်ကြရပါတယ်ဒီလိုထိုင်မယ်ခြေတော်ကိုဒီလိုထားမယ်ခြေတော်ကိုဒီလိုထားမယ်ရှေ့ထားရင်ထားမယ်နောက်ထားရင်ထားမယ်ခြေတော်နှစ်ခုထပ်မထိုင်နဲ့ထပ်ထိုင်ရင်ဝေဒနာခဏလေးတက်မယ်စသည်ဖြင့်ထိုင်ပြအဲ့ဒီမှာထိုင်ပြီးတော့ခန္ဓာကိုယ်ကိုဘယ်လိုထားမယ်တောက်မထားနဲ့တင်းမထားနဲ့ခန္ဓာကိုယ်လေးဖြောင်းယုံလေးထားမယ်ကုတ်လည်းမထားနဲ့ကောင်းကိုင်းလည်းမထားနဲ့အဲ့ဒီမှာမျက်စိကိုမှိတ်တင်မယ်လက်ကိုလည်းပဲဒီမှာရင်ခွင်ကြားထဲမှာပင်လက်ပေါ်မှာညာလက်တင်မယ်လက်မှတ်ထည့်ချင်းဒီလိုထိထားမယ်ဒီလိုမထားခြင်းဘူးဆိုရင်ဒူးပေါ်မှာလက်ပွားလေးဖြန့်ထားလို့ရမယ်လက်ပွားလေးမှောက်ထားလို့ရမယ်တခြားပြင်တင်ပြအဲ့လိုထိုင်ရမယ်ဒီလိုထိုင်ပြီးတော့လက်ကလေးနဲ့ဝမ်းဘက်ကိုထိပြီးတော့လေးလေးရှူသွင်းပြရတယ်ဒီမှာကြည့်တင်လာပြီဒါကိုဖောင်းနေလို့ရှူတယ်လေးလေးပြန်ထုတ်တယ်ရော့တော့ပြီဒါကိုပိန်နေလို့ရှူတယ်အကုန်လုံးဘုန်းကြီးထိုင်မှုထိုင်ပြီးရှုမှတ်ပုံကစားတင်ပြရပါအဲ့ဒီလိုတင်ပြတဲ့အခါမှာခုနကတည်းကလိုပဲအင်္ဂလိပ်လိုတဆင့်နောက်ပြီးတော့ကမ္ဘောဒီးယားလိုတဆင့်ပြန်ပေးရတယ်။အဲ့ဒီမှာကမ္ဘောဒီးယားလိုပြန်ပေးတဲ့အခါမှာလည်းပဲဒေါက်တာပေါ်ဗီကသူကိုယ်တိုင်ရှေ့မှာတစ်ခါထိုင်ပြပေးရတယ်။အဲ့ဒီမှာဇင်းညာလျှောက်တဲ့ဟာလေးကိုပြောပြီးဆိုရင်လေဘုန်းကြီးကပလင်ပေါ်မှာဆင်းပြီးဇင်းညာလျှောက်ပြတစ်ချက်မှဒီလိုမှတ်မယ်နှစ်ချက်မှဒီလိုမှတ်မယ်သုံးချက်မှဒီလိုမှတ်မယ်။ဘုန်းကြီးကတင်ပြပေးတဲ့အခါမှာဟိုကတချင်ပြီးတချင်ပြန်ပြီးတဲ့အခါမှာပေါ်ပရိကနေပြီးတော့ဒေါက်တာပေါ်ပီကနေပြီးဈေးညံကိုတေးချလျှောက်ပြအဲ့ဒီဒေါက်တာပေါ်ပီကတရားမှတ်တဲ့အခါမှာဆေးရစကံလေးဖြစ်ပေမဲ့လို့တကယ်ရင့်ရှည်အားထုတ်တယ်လို့အသေးစိတ်အမူအရာကိုကုန်မှတ်တယ်ပြောရရင်ဘုန်းကြီးတို့ယောဂီများကိုစွန့်စားတဲ့နေရာကိုသူ့ကိုအကဲခတ်ကြည့်လိုက်ရင်ဒီစွန့်စားတဲ့နေရာကိုတစ်ခါတည်းရင်ယောဂီတွေတဝက်ချိုးလို့တောင်သူစွန့်တစွန့်မရောက်သေးဘူးသူပါစက်တယ်အဲ့လိုရှုမှတ်မှုကိုစိတ်စိတ်ပြီးမှတ်တယ်။အဲ့လိုစိတ်ဆက်သိကြတယ်။တခါတည်းမှဗဇဏ်နဲ့ရောက်ပြီးကမှသူဆုံးကိုမစားချင်သေးမရှိလို့ပြန်ချ။ပြန်ချပြီးတော့သူဒီတိုင်းထားပြီးပြန်သွားတာလည်းရှိတယ်။အဲ့လိုထိအောင်သူကယူတည်တည်ကြိုးစားတဲ့ပုံကို။ဒါကြောင့်မို့သူကဓမ္မချမ်းသာကိုယ်တိုင်ပဲတရားရဲ့အရာတာကိုကိုယ်တိုင်တွေ့နေတယ်။ကိုယ်တိုင်တွေ့နေတဲ့အတွေ့အကြုံမူလည်းပဲသူဟာသူ့နိုင်ငံသူနိုင်ငံသားတွေကိုသူတွေ့တဲ့တရားတွေကိုတွေ့စီခြင်းလုံးလို့သူကအဲ့ဒီမှာတရားစခန်းကြီးဖြစ်မြောက်အကုန်ကြခံပြီးတော့မြန်မာနိုင်ငံကအမေရိကန်မှာရောက်နေတဲ့ပုဂ္ဂိုလ်တွေလိုက်ချင်တယ်လိုက်ခဲ့ပါစုပြီးဈေးစကားကြီးခေါ်တယ်ဟိုရောက်တော့ဟိုတယ်ကြီးငှပေးတယ်ဘုန်းကြီးတို့မြန်မာနိုင်ငံကပြင့်တဲ့ပုဂ္ဂိုလ်တွေမြန်မာနိုင်ငံကနေပြီးတော့လိုက်ပန်လာတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်ကြီးရဲ့ဈေးစကားအားလုံးရောဟိုတယ်တွေရောအကုန်ငှပေးထားတယ်အကုန်ကြတယ်သူအကုန်ခံပြီးတော့ဒီတရားကိုအောင်မြင်ခြင်းလို့သူကြိုးစားခဲ့တယ်ကြိုးစားတဲ့အတိုင်သူ့ရဲ့တရားစခန်းကြီးအောင်မြင်သွားတယ်အောင်မြင်သွားတဲ့အခါကလည်းကျစိုးစိုးကပြောတယ်လို့ပေါ့မြန်မာနိုင်ငံကမီဒီယာဖြစ်တဲ့စကိုင်းနက်ကနေပြီးတော့လိုက်ပြီးတော့ဒါကိုယူခြင်းနဲ့ဘုန်းကြီးကအကြောင်းပြလိုက်တယ်မယူနဲ့ဘာကြောင့်လဲဆိုတော့ပုံစံမကျဘူးကြီးရိုက်ပြတယ်ဆိုတော့စနစ်တကျပုံစံကျမှဖြစ်မယ်ငါတို့စကားသူတို့မသိသူတို့စကားသူတို့မသိအဲဒီတော့မသိကြတဲ့အခါကျတော့အခုပထမပိုင်းမှာ9ရက်လောက်ဟာဘုန်းကြီးတို့စနစ်မကျပါဘူးစနစ်ကျအောင်ဘုန်းကြီးတို့မလုပ်နိုင်ပါဘူးနောက်ကြတော့မှအင်တာဗျူးလုပ်ရအင်တာဗျူးလုပ်တဲ့အခါကျတော့မှအဲ့ဒီအင်တာဗျူးရင်းအင်တာဗျူးရင်းနဲ့ရှေ့ဆုံးကတယောက်ကိုထားပြီးတော့နည်းနည်းပြောတတ်ဆိုတဲ့ပုဂ္ဂိုလ်ကိုတယောက်တည်းပြောပြီးအားလုံးကနောက်ကဆူထိုင်ပြီးတော့အဲ့ဒါကြီးကိုတင်ပေးရတယ်တင်ပေးတဲ့အဲ့ဒီအချိန်မှလည်းပဲစောစောကထိုင်ပြတယ်ဈဉ်ညာချုပ်ပြတယ်သွားတဲ့အခါမှာမျက်စိကိုဘယ်လိုထားမလဲလက်ကိုဘယ်လိုထားမလဲခြေတော်ကိုဘယ်လိုသွားမလဲအဲ့ဒါကြီးကစပြီးအကုန်တင်ပြပြီးတော့မှ9ရက်ကျော်မှစနစ်ချသွားတယ်အဲ့ဒီနေ့ပြီးတော့စနေကြသွားပြီဆိုရင်မလို့လည်းပဲစိတ်တန်းကြမဖြစ်တော့မလာခဲ့နဲ့နောက်လမ်းလေးနှိပ်ကြရင်တော့အားလုံးပုံစံကျမယ်အဲ့ဒီကရဟန်းတန်ဃာတွေလည်းကိုမြတ်မနိုင်ငံပါလာပြီပါလာတဲ့အတွက်ကြောင့်မို့လမ်းလေးနှိပ်ကြရင်ဒီပုဂ္ဂိုလ်တွေကအထောက်ကူဖြစ်သွားပြီဟိုကြတော့ယောဂီတွေကိုသူတို့သင်ပြပေးမယ်ဘယ်လိုနေသွားမယ်ဘယ်လိုထမ်းမယ်ထိုင်ရင်ကဘယ်လိုတန်းစီပြီးတော့စနေကြဘယ်လိုထိုင်ရမယ်ဆိုတာတွေကစပြီးအကုန်လုံးသင်ပြသွားမယ်အဲ့ဒါနဲ့တရားစခန်းပြီးတော့ပြီးတဲ့အချိန်မှာဘုန်းကြီးကတိလရှင်ခုနစောစောကပြောခဲ့တဲ့ကတုံးလေးမေးတယ်တိလရှင်တွေကလို့စုပေါင်းပြီးတော့နေသလားတကြောင်စီနေသလားလို့မေးတော့ဟင်းတဲ့စုပေါင်းလည်းမနေဘူးတဲ့တကြောင်စီလည်းမနေဘူးတဲ့မေးတော့ဒီလိုဆိုရင်ဘလို့နေကြလဲဆိုကိုယ်အိမ်ကိုနေတာပေါ့ကိုယ်အိမ်ကိုနေတာပေါ့ဆိုတော့ဘယ်နဲ့တိလရှင်ကဘလို့အိမ်မှာနေရမှာလဲလို့ကိုเจ้าနဲ့ကိုနေရမှာပေါ့ဘုန်းကြီးပြောတယ်သူတို့တိလရှင်မဟုတ်ဘူးတဲ့တိလရှင်မဟုတ်ဘူးဆိုတော့ဘုန်းကြီးကလေဒီလိုဆိုရင်ဘာလို့ကရုံးနေတုံးလဲလို့ဘုန်းကြီးကမေးတယ်ဒီလိုဆိုရင်ဘာလို့ကရုံးနေတုံးလဲဆိုတော့ဘုန်းကြီးတို့နော်ဘုန်းကြီးတို့မြန်မာတွေလည်းပဲအလုရှုံရင်အလုရှော့တယ်နီး အဲ့ဒီမှာဘာကြောင့်ဂရုံးတွေတုံလဲလို့ဘုန်းကြီးကမေးတဲ့အခါကျတော့အသက်50ကျော်ပြီလေအသက်ကြီးပြီလေပြင်မှုစင်မှုအချိန်မဟုတ်တော့ဘူးလေအဲ့ဒီတော့ဒါတွေအတွက်ပြင်ဆင်ခြင်းကိုအလုပ်အချိန်မပေးတော့ဘူးလေဂရုံးတုံးထားလိုက်တော့အေးရောလေကဲအလုပ်လေးပါလိမ့်မယ်ဟဲ့နည်းနည်းချင်းချင်းရှော့ခြင်းရင်တော့ဂရုံးလေးနဲ့နေဖို့ပဲဟုတ်တယ်မဟုတ်လားအသက်50ကျော်ပြီတဲ့အသက်ကြီးပြီတဲ့ပြင်မှုစင်မှုအချိန်မဟုတ်တော့ဘူးတဲ့ဒါကြောင့်မို့ကရုံးနဲ့ပဲနေတော့တာတဲ့သို့တော်တဲ့သူတို့ကတည်င်းနေတိုင်းတည်င်းနေတိုင်းရှစ်ပါးတိလာဆောက်တည်ပါတယ်တဲ့ကြံတဲ့အချိန်ကတော့မိသားစုနဲ့ဒီလိုပဲကိုယ့်ရဲ့ဆောင်းဝန်းနေအကုန်ဆောင်ရွက်နေတာပါတဲ့တိလာရှင်မဟုတ်ပါဘူးတဲ့သူတို့ရိုးရိုးတမ်းတမ်းလူပါပဲလို့ပြောတယ်အဲ့ဒီတော့အဲ့ဒီနိုင်ငံမှာရှိကြတဲ့ပုဂ္ဂိုလ်ကြီးကြီးပေါ်ဘုန်းကြီးတို့ထေရဝါဒ၅နိုင်ငံမှာအဲ့ဒီနိုင်ငံမှာလည်းသာသနာမရှိဘူးလားရှိပါဘူးရှိပေမဲ့လို့လည်းပဲဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်မရှိတော့အဲ့ဒီနိုင်ငံမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေမှာဒီဝိပဿနာတရားတွေအထုခွင့်ရရလားနာကြားခွင့်ရရရလားကြည်ဒီတော့မတရားဖို့တရားရနိုင်ပါမလားသာသနာထွန်းကားတဲ့အရာမှလည်းလူချင်းနေကြတယ်သာသနာလည်းတွေ့နေကြတယ်ဒါပေမဲ့လို့အဲ့ဒီနိုင်ငံမှာပရိယတ်တိဘက်ကလည်းပဲအောက်တန်းကြတယ်ဘုန်းကြီးတို့မြန်မာနိုင်ငံလိုပြိဿတုံးမှုမရှိဘူးပြိဿစာပေတွေတင်ကြတဲ့ပုဂ္ဂိုလ်အင်မတန်နဲ့ပฏิပတ်တိဘက်ကလည်းပဲအခုပြောနေကြင်ကြင်အာထုံမှုဆိုတာမှသမထမ်းလောက်ပဲရှိတယ်ဝိပဿနာမရှိဘူးဆိုတော့သူတို့နိုင်ငံမှာပရိယတ်တိအထိုင်လျောက်ရှိတယ်ကဲပฏิပတ်တိဆိုတဲ့ကြင်ကြင်အာထုံမှုမရှိရင်ပฏิဝေဒဆိုတဲ့မချမ်းသာဘူချမ်းသာနိဗ္ဗာန်ချမ်းသာရှိသေးရဲ့လားသာသနာ၃ရက်မှ၂ရက်ကျွေးနေတယ်ဟုတ်တယ်မဟုတ်လားအေးဒါကြောင့်မို့ဘုန်းကြီးတို့အခုဒီမှာမြန်မာဗုဒ္ဓဘာသာဝင်မိသားစုများသာသနာတော်ရှိတဲ့နေရာမှာလေးပဲသာသနာတော်နဲ့လည်းတွေ့နေပြီသာသနာထွန်းကားတဲ့ရံမှလည်းလူဖြစ်နေပြီကို့အတွက်ရတဲ့အခွင့်အရေးလေးကိုတော့လက်လွတ်မခံစေချင်ဘူးဟုတ်တယ်မလားအခွင့်အရေးဆိုတာနှခါကြုံလေးမရှိဘူးတစ်ခါပဲကြုံလေးရှိတယ်ရတဲ့အခွင့်အရေးလေးကိုရတဲ့အချိန်လေးမှာရအောင်ယူတတ်ရင်ကဲတရားရနိုင်လားမရနိုင်ဘူးလားကဲတစ်ခေါက်လို့ဆိုလိုက်အောင်သာသနာထွန်းပါ
သာသနာထွန်းပါ
အရမှအရ
မ
ှနေတာခွင့်ကောင်းဖြစ်ပေသည်ဆုံးလိုက
်သာသနာ့ဘုရားမေတ္တာတွင်ကောင်းဖြစ်ပေသည်သာသနာ့ဘုရားမေတ္တာတွင်ကောင်းဖြစ်ပေသည
်နောက်တစ်ခါနံပါတ်3ကသမ္မာဒိဋ္ဌိယပฏิလတ္တခနောတဲ့သမ္မာဒိဋ္ဌိဆိုတာအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်အယူကောင်းအယူမှန်ဆိုတာကဘုန်းကြီးတို့ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးရလိမ့်မယ်ဆိုတာကိုယုံကြည်တာမကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးဆူချူရမယ်ဆိုတာကိုယုံကြည်တာအဲ့ဒီလိုယုံကြည်မှုဆိုတဲ့တတ္တတရားရှိတဲ့ပုဂ္ဂိုလ်ဟာတမ္မာဒိဋ္ဌိအယူကောင်းယူမှန်ရှိတဲ့ပုဂ္ဂိုလ်ပဲအဲ့လိုအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်မှဒီတရားတွေကိုနာကြားမယ်ကျင့်ပွားမယ်အဲ့လိုသမ္မာဒိဋ္ဌိယပฏิလတ္တခဏောသမ္မာဒိဋ္ဌိဆိုတဲ့ယူကောင်းယူမှန်ရရှိနေခြင်းဟာအဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုဆိုရင်ဒါနကောင်းမှုလည်းပြုမယ်သီလလည်းစောင့်မယ်တမထာလည်းပွားမယ်ဝိပဿနာဘာဝနာတရားတွေပွားဖို့အခွင့်ကြုံလာရင်လည်းမပွားများဘူးလားပွားများလို့မိမိပါရမီရှိမယ်ဆိုရင်အပေလေးပါးလွတ်နိုင်လောက်တဲ့အောက်ကျသောတာပန်အဆင့်လောက်တော့မရနိုင်ဘူးလားရနိုင်ပါလေဒီဘဝမှာဘုန်းကြီးတို့အာထုပါရနိုင်ပါခုနှစ်ရက်နဲ့လည်းရနိုင်တယ်၅ရက်နဲ့လည်းရနိုင်တယ်ဒီ၁၀ရက်နဲ့လည်းရနိုင်တယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့တတိပဌံသုတ်တန်ကြီးကြည့်လိုက်ရင်အလွန်ကြံမှခုနှစ်နှစ်တဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်နှစ်အာထုกว่าတယ်အယံနာတရားဖြစ်နိုင်တယ်တဲ့မြတ်စွာဘုရားအလယ်လတ်ဖြစ်တဲ့ပုဂ္ဂိုလ်ခုနှစ်နှစ်အာထုတဲ့မင်းခုနှစ်နှစ်အာထုရင်ယန္တာတရားဖြစ်နိုင်တယ်တဲ့အနာဂံတဂရကံတောတ္တမှာပြောစရာမလိုတော့တကယ်လို့မိမိဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်မင်းခုနှစ်ရက်ပဲအာထုပ်ပါကွာတဲ့ကဲခုနှစ်ရက်လောက်အာထုပ်တာနဲ့ယန္တာတိအောင်ဖြစ်နိုင်တယ်ဆိုတော့မိမိတို့ဒီတတိပဌံဝိပဿနာကျင့်စဉ်နေရအာကိုလောက်တလားအာမကိုလောက်ဘူးလားအာက
ိုလောက်ပါတယ
်တကယ်အာကိုလောက်တဲ့ကျင့်စဉ်နေပါအခုဘုန်းကြီးတို့ယောဂီများမကျင့်နိုင်သေးရင်လည်းပဲအခုအာထုပ်နည်းနည်းရပြီတော့နေ့စဉ်နေ့စဉ်ဒီမှာလာပြီးတရားနာရင်းနဲ့ဒီမှာတရားလေးတစ်ထိုင်တစ်ထိုင်5မိနစ်5မိနစ်ရှုမှတ်မယ်အဲ့ဒီရှုမှတ်နေလေးရပြီးတော့ကိုယ်အိမ်ကိုယ်မှလည်းရှုမှတ်နေပါ ကိုယ့်အကူကြီးအနတ်တဲ့နေရာလေးမှာရှုမှတ်နေပါထိုင်ရှုမှတ်မှမဟုတ်ပါဘူးရက်ရှုမှတ်လို့လည်းရတယ်တွားရင်ရှုမှတ်လို့လည်းရတယ်နောက်ဆုံးအေးရလေးပုံမှာလဲရှုမှတ်ရင်ရောမရဘူးလားမရ
ပါဘူး
နောက်ပြီးတော့ဘုန်းကြီးတို့ဒီမှာဈင်စားရင်တောင်းရင်ရှုမှတ်လို့ရောမရဘူးလား ဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာနေပေမဲ့အင်တာနက်ဆိုတာဘုန်းကြီးတို့မသိပါဘူးဘုန်းကြီးကိုဒီဒကမာကြီးတယောက်ကအဲ့ဒီဒကမာကြီးကကင်ဆာယောဂဖြစ်နေပါလေအကြီးကျယ်ပါသူ့ကိုကွယ်လွန်မယ်ဆိုပြီးတော့သူ့ကို6လတတ်မှတ်ပါလေအခုနှစ်နှစ်ကျော်နေပါပြီကောင်းကောင်းကြီးပါပဲသူ့သားတွေပြည်ပမှာရောက်နေတဲ့သားတွေတမီးတွေပြန်လာကြတယ်သူ့မိသွားတော့မှဆိုပြီးတော့ဒါပေမဲ့အခုကောင်းပါတယ်ဒီတတိပ္ပံတရားပဲသူကျင်းအထုတ်နေတယ်သူကပင်စင်စံပညာရေးဌာနကပါမောက္ခာကြီးဖြစ်ပါတယ်ဒီတကယ်ပညာတတ်ပုဂ္ဂိုလ်ကြီးပါအင်္ဂလိပ်လိုလည်းအမတန်ကျွမ်းတဲ့ပုဂ္ဂိုလ်ကြီးပါအဲ့ဒီဒကမာကြီးဟာသူကအင်တာနက်ကနေပြီးတော့ကြည်ဓာလေးကြီးရှိပါတယ်သူတို့သူ့ကိုမိတ်ဆွေတွေကလည်းအင်တာနက်ကနေပြပါတယ်အဲ့ဒီမှာအမေရိကန်နိုင်ငံမှာတဲ့ဆရာဝန်တွေဟာဒီယောဂဖြစ်ရှိနေတဲ့ပုဂ္ဂိုလ်များကိုဒီတတိပဋ္ဌာန်ခြင်းစဉ်အတိုင်းကုသနေကြတယ်ဘယ်လိုကုသနေလဲဆိုတော့တချို့ဆရာဝန်အသင်းဖွဲ့ကဈဉ္ဉံရှုမှတ်ရင်းနဲ့ကုသတယ်ဈဉ္ဉံမှတရားဘုန်းကြီးတို့ကယောဂီများကြွားတယ်လမ်းနေခြားတယ်ဒါလေးကိုတေချာလေးတတိကပ်ပြီးရှုမှတ်ရင်းနဲ့ပဲစိတ်ဖြစ်စည်းမှုတွေကိုကြပါအောင်ရော့သွားကုသပေးနေတယ်တဲ့နောက်တချို့အဖွဲ့စည်းကစွမ်းစားတဲ့နေရာစွမ်းစားတဲ့နေရာကိုတရားအာရုံနဲ့မဝင်ရအောင်လို့စွမ်းစားတဲ့နေရာလေးမှာအမှတ်နဲ့ဇုံကံရင်ကံကခန့်ရင်ခတ်တာယူရင်ယူတာအဲဒီမှာပါဇက်လေးဟရင်ဟတာပါဇက်တဲဆွန့်ထည့်ရင်ထည့်တာဇုံလေးပြန်ချရင်ချတာနောက်ပြီးတော့ပါဇက်တဲမှာဝါရင်ဝါတာမြူရင်မြူတာဒါလေးတွေကိုရှုမှတ်မှုလေးနဲ့စတယ်ဒီဒကမာကြီးကဘုန်းကြီးစီလာလာပို့ပါဆရာတော်တဲ့ကြည်သားမောင်ဟောဒီမှာပုံနေနဲ့ဆရာတော်ပြောပြန်ရင်ဟောလုံးမမဟုတ်လို့ဒီပြီးတော့ပုံနေနဲ့ဒီပြီးတော့မိတ်ဆွေကနေပြီးတော့ပို့ပေးတာအဲဒီမှာပုံနေနဲ့ကြည့်ပါတပည့်တော်တို့တတိပဒံတရားတွေနဲ့သူများနိုင်ငံမှာယောဂါတွေတောင်ကုနေကြပြီ။ဒီတတိပဒံတရားတွေပွားများလို့ဘုဇင်ခုနှစ်ပါးပြည့်စုံသွားတဲ့အချိန်မှာမိမိရဲ့တဏ္ဍာခန္ဓာထဲမှာရှိတဲ့ယောဂါဝေဒနာတွေတသက်ပြောင်းကဲနိုင်ပါလေ။ဘုန်းကြီးတို့အခုမြန်မာဗုဒ္ဓဘာသာဝင်နေတာမကျမ်းမာတဲ့အခါမှာဘုဇင်တို့မယုတ်ဘူးလား။ဘုဇင်ဘယ်နှပန်းလဲ
။
အဲ့ဒီခုနှစ်ပါးရွယုံနဲ့ပြီးတဲ့ဘုဇင်မဟုတ်ဘူး။ကျင့်ရမယ်ဘုဇင်။အခုဘုန်းကြီးတို့ဒီတတိပ္ပံတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေမှာဘုဇဉ်ခုနှစ်ပါးပြည့်စုံတာရှိတယ်။ဥရိယဗျာဆိုတဲ့ဖြစ်ပြဉဏ်ကိုရောက်တဲ့အခါမှာဘုဇဉ်မပြည့်စုံသေးဘူး။သင်္ခါရုပ္ပခာဆိုတဲ့ဉဏ်ကိုရောက်ပြီဆိုရင်ခုနှစ်ပါးလုံးပြည့်စုံသွားပြီ။အဲ့ဒီခုနှစ်ပါးလုံးပြည့်စုံသွားပြီဆိုရင်ဒီဖြစ်ပေါ်လာတဲ့ဝေဒနာပေါ်မှာချမ်းသာစင်ရဲ့အငြိအမြထားပြီးတော့ရှုမှတ်နိုင်သွားလိမ့်မယ်။အဲ့ဒီချင်းကျရင်ဒီဝေဒနာတွေဟာတက်တံပြောက်ကင်းပြီးတော့သွားလိမ့်မယ်။အဲကြောင့်ဒီတတိပဋ္ဌာန်ကျင့်စဉ်ဟာဘုဇင်တရားတွေအားလုံးပြည့်စုံနိုင်တယ်။မိခင်တရားပြည့်စုံတယ်လို့ဘုဇင်တရားတွေပြည့်စုံသွားမယ်။အဲဒီဘုဇင်တရားတွေပြည့်စုံသွားတဲ့ဉာဏ်ရောက်ပြီဆိုရင်ယောဂဝေဒနာတွေတက်တာရင်လည်းတက်တာသွားမယ်။ပျောက်ကင်းရင်လည်းပျောက်ကင်းသွားမယ်။ဒါကြောင့်အဲဒီပါမောက္ခဒကမာကြီးဟာယုံကြည်တယ်။သူကိုယ်တိုင်လည်းယုံကြည်တယ်။သူဟာလည်းပဲတကယ်ဟောဒီဒေါက်တာဘောပရီကဲ့သို့တကယ်ကိုတရားတရားထက်သန်တဲ့ပုဂ္ဂိုလ်တရားရဲ့ဓမ္မချမ်းသာကိုယ်ရင်ခံစားနေရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အခုတရားအလုတ်ကလွဲပြီးတရားလုံးမလုပ်ဘူးသူကကင်ဆာဟာလည်းပဲသူ့မှာ6လနဲ့တတ်မှတ်ထားတဲ့ဟာအခုနှစ်နှစ်ကျော်နေပြီသူသားသမီးတွေကလည်းအားလုံးအမေဒီတရားလေးနဲ့ပဲအမေနေနေတော့ချမ်းသာတယ်လို့နေပါတော့ဆိုပြီးတော့အားလုံးပဲလိုအပ်တာတွေဖြည့်ဆည်းပေးနေပါတယ်ဒါကြောင့်တမ္မာဒိဋ္ဌိအယူကောင်းအယူမှန်ရနေကြတဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းသာကိုကျင့်ကြံပွားများအားထုတ်မယ်ဆိုရင်တရားရနိုင်တဲ့အခွင့်အရေးတွေမရှိဘူးလားညာဟေးတရားရနိုင်တဲ့အခွင့်အရေးလေးရှိတဲ့အခွင့်အရေးလေးကိုကိုရအောင်ယူဖို့ပဲအရေးကြီးတယ်ကဲဆိုကြည့်လိုက်အယူကောင်းရှိတာမိမိမှန
်
မှန်စွာခွင့်ကောင်းဖြစ်ပေသည
်
အယူကောင်းရှိတာမိမိမှမှန်စွာခွင့်ကောင်းဖြစ်ပေသည
်
ဆုလိုက
်
ေအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်ကတော့တကယ်တရားအလုပ်လေးကိုကိုယ်တိုင်လေ့လာအားထုတ်လိုက်လို့ရှိရင်ခွင့်ကောင်းရှိပါသေးတယ်တရားရနိုင်ဖို့ဟုတ်တယ်မလားမိစ္ဆာဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ကတော့ဘယ်မှဒီတရားတွေကိုနားမလဲဘယ်မှတရားတွေချင်းချာအားထုတ်မလဲဒီပုဂ္ဂိုလ်တွေမှာရနိုင်ွယ်မရှိတော့ဘူးလေနောက်တစ်ခါနံပါတ်၄ကသန္နံအာယရဏံအဝေကန္နကနောတဲ့သန္နံအာယရဏံနဲ့အာယရဏ၆ပါးမျက်စိနားနှကောင်းလျာကိုစိတ်အင်းဒီ6ပါးပြည့်စုံနေခြင်းဟာလေပဲတရားရဖို့ခွင့်ကောင်းခါကောင်းပဲတဲ့အဲ့ဒီ6ပါးပြည့်စုံနေရင်တရားရဖို့ပဲအဲ့ဒီ6ပါးလေးကကြည့်မျက်စိအမြင်မွေးလာတွေကအမြင်မရှိတဲ့ပုံကိုယ်တွေမရှိဘူးလားဘုန်းကြီးလေကိုယ်တိုင်မြင်ဘူးတယ်မျက်လုံးပေါက်မပါတာတောင်မြင်ဘူးတယ်အဲ့ဒီမှာဘုန်းကြီးမြန်မာနိုင်ငံရှိတုန်းကဒီဝါစုသင်္ကန်းကပ်ပွဲဆိုပြီးဆေးရုံတရုံကပြင်လို့သွားတယ်အဲ့ဒီမှာဗန်နန်းလေးဆိုတော့ဘုန်းကြီးကမှတ်မိတာကတော့အောက်ဆာကွင်းကြီးအောက်ဆာအောက်ဆာကွင်းရဲ့ဒေါန်နန်းလေးမှာရှိတဲ့ဆေးရုံလေးအဲ့ဒီမှာဘုန်းကြီးတွေ့တာအဲ့ဒီမှာကြည့်လိုက်တဲ့အခါကျတော့ဩကြည်သားမအောင်မျက်နှာကြီးပြောင်ချော်ကြီးဘာမှမျက်လုံးပေါက်တော့မရှိဘူးအဲ့လိုမျိုးလေးတွေ့ဘူးလေတကယ်မွေးလာတဲ့ကလုံးဝမျက်စိအလင်းမရတဲ့ပုဂ္ဂိုလ်ရောမရှိဘူးလားမ
ရှိပါဘူး
အဲ့ဒီပုဂ္ဂိုလ်ကြီးဘုရားပူဇော်လို့ရမလားမ
ရပါဘူး
တန်ခါပူဇော်လို့ရမလားကဲဘုရားတရားတန်ခါအာယုံပြုလို့ရမလ
ား
မရဘူးတရားရဖို့မလွယ်တော့နောက်တစ်ခါဘုန်းကြီးတို့ယောဂီများနာမွေးလာတဲ့ကရှုတဲ့နေတဲ့ပုဂ္ဂိုလ်နာကြည့်တဲ့ရှုတဲ့နေတဲ့ပုဂ္ဂိုလ်တရားနာလို့ရမလားမရပါဘူ
း
တရားမှမနာနိုင်လို့ရှိရင်တရားကျင့်နည်းတွေရောသိမလား မသိရင်သူတရားအမထုတ်ရတဲ့အတွက်ကြောင့်တရားရနိုင်ပါဦးမလ
ား
မရနိုင်ဘူးဘုန်းကြီးရှင်မင်းကိုညီတာရောက်တော့ကရောက်စားပေါ့ဘုန်းကြီးကတိလရှင်နေ40ကျော်လောက်ရှိတယ်။40ကျော်လောက်ကိုနေ့စဉ်တရားအထုတ်ဖို့ဘုန်းကြီးကတတိပေးပြီးတော့ကိုယ်တိုင်တရားအထုတ်သူတို့နဲ့တူတူအထုတ်နေ့စဉ်တရားဟောပေးတယ်။ဟောပေးတဲ့အခါမှာဒီနားလေးတဲ့တိလရှင်ကြီးတယောက်ကနေရာပျောက်ပျောက်နေတော့ဘုန်းကြီးကအဲ့ဒီတိလရှင်ပြန်မှလဲ။ "तू ကနားလေးတယ်ဗျာ"တဲ့ဘုန်းကြီးကလည်းမယုံဘူးမသိဘူး။နားလေးတယ်ဗျာဒါမှမဟုတ် तू တရားနာမလားဘူးတဲ့။သွားခေါ်ကြီးဆိုဘုန်းကြီးခေါ်ခိုင်းတယ်ခေါ်ပြီးတော့တရားနာကဲလက်ပဲရမ်းပြတယ်သူကနားထုတ်ထုတ်ပြီးလက်ပဲရမ်းပြတယ်ဒါပေမဲ့မရဘူးကြားအောင်လုပ်ပြမယ်ဆိုဘုန်းကြီးကဆောင်းပေါကြီးသူနားကတ်ချတယ်ဆောင်းပေါကြီးသူနားကတ်ချပြီးတော့ကဲနားဘုန်းကြီးဟောမယ်ဆိုပြီးဟောတယ်သူကနားထုတ်ပြပြီးလက်ပဲရမ်းပြအဲ့ဒါနဲ့လက်ပဲရမ်းပြတော့ဘုန်းကြီးကလက်ပဲခါကြရတယ်တော်တော်ဘယ်လိုမှကြိုးစားလို့မရတော့ဘူးလေနားလေးနေတဲ့ပုဂ္ဂိုလ်ဒီလိုနားလေးနေတဲ့ပုဂ္ဂိုလ်အဲဒီမွေးလာတဲ့ကနားအကြမ်းတက်ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ကတရားဆိုတာရောသူသိနိုင်တော့မလားဘယ်လို့မှမသိနိုင်လို့တဲ့အတွက်တရားရဖို့မလွယ်ဘူးဟုတ်တယ်မလားနောက်တခါစိတ်အကြည်တက်ချွတ်တဲ့ပုဂ္ဂိုလ်ကြည့်ဘာကြည်တက်ချွတ်တဲ့လားစိတ်အကြည်တက်ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ကိုယ်စိတ်ကိုမှအစိုးမရတဲ့ပုဂ္ဂိုလ်တရားတွေနားခိုင်းတရားတွေအထုတ်ခိုင်းလို့ရမလားတချို့ကတော့လေဘုန်းကြီးကိုစင်ကြေပေးတယ်ပတ္တဆာရာနဲ့ဘုန်းကြီးကိုစင်ကြေပေးကြတယ်အဲ့ဒီမှာပတ္တဆာရီတဲ့ဟုတ်တယ်လို့ပတ္တဆာရီလို့ပတ္တဆာရီကပထမမိမိရဲ့အဝတ်အစားတွေတောင်မရှိတာကိုမသိဘူးအဲ့ဒီလောက်ထိအောင်တတိတွေမကောင်းတော့ဘူးယူသွန်နေတယ်အဲ့ဒီလောက်ထိအောင်စိတ်ကြည်တာချွတ်တဲ့နေတာမှန်တယ်ဒါပေမဲ့လို့မြတ်စွာဘုရားနဲ့တွေ့တဲ့အခါလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကရှင်းနမပတ္တဆာရာဒီကိုလာခဲ့ဒီကိုလာခဲ့လို့မြတ်စွာဘုရားခေါ်လိုက်တယ်။သူ့ဘောမှာဘယ်သူမှကရုဏာမပြုခဲ့ဘူးကရုဏာမပြခဲ့ဘူး။အခုမြတ်စွာဘုရားကကရုဏာရတ္တအပြည့်အဝနဲ့အာလုံးဘောမှာတတ္တဝါဒီဘောမှာထားတဲ့ကရုဏာစိတ်ကိုဒီပတ္တဆာရီဘောမှာပဲပို့လိုက်တယ်။တယောက်တည်းဘောမှာပို့ပြီးတော့မြတ်စွာဘုရားရဲ့ကရုဏာတန်တည်းအဲ့ဒီမှာပို့ပြီးတော့ရှင်းနမပတ္တဆာရာဒီကိုလာခဲ့လို့ခေါ်လိုက်တဲ့အခါကျတော့မှအဲ့ဒီမှာစိတ်တည်ကြည်လင်သွားတယ်။အဲ့ဒီမှာသူ့ကိုယ်သူပြန်ပြီးကြည်လိုက်တယ်။ပြန်ကြည်လိုက်တဲ့အခါအဝဆမ်းမရှိတဲ့အခါကျတော့ရှက်တဲ့စိတ်ကြောက်တဲ့စိတ်မပေါ်ဘူးလား။မပ
ေါ်ပါဘူး။
အဲ့လိုရှက်တဲ့စိတ်ကြောက်တဲ့စိတ်ပေါ်ပြီးဆိုရဲကစိတ်ကြည်တဲ့ချွတ်တဲ့သေးသလား
။
မချွတ်တဲ့တော့ကြည်တာကောင်းပါပဲ။အဲ့ဒီခါကျတော့မှအနည်းငယ်မှရှိတဲ့အမျိုးသားတစ်ယောက်ကဘုန်းကြီးတို့အိန္ဒိယမှာသွားကြည့်ပါအခုဒီထဲမှာလည်းပဲပါပါလိမ့်မယ်ဗုဒ္ဓဂယသွားနေတဲ့ပုဂ္ဂိုလ်အဲ့ဒီအိန္ဒိယမှာရှိတဲ့မြို့သားတွေကအပေါ်ကခြုံထားတယ်။အပေါ်ခြုံကြီးတယ်နဲ့တပည့်ကြီးတွေခြုံထားတယ်။အဲ့ဒီမှာအဲ့ဒီပုဂ္ဂိုလ်ကခြုံထားတဲ့တပည့်ကြီးကိုပြစ်ပြေးတယ်ခြုံဆောင်ကြီးပါ။အ ခြုံဆောင်ကြီးပြစ်ပေးလိုက်တဲ့အခါကျတော့မှပဒါစားတာအဲ့ဒီခြုံဆောင်ကြီးကိုခန္ဓာကိုယ်ရစ်ပတ်ပြီးတော့မှမြတ်စွာဘုရားထံသွားပြီးမြတ်စွာဘုရားရဲ့ခြေဗမိုးနဲ့သူ့ရဲ့မျက်နှာနဲ့ပွတ်တိုင်ပြီးတော့အာရပါရငိုကြွေးတာတကယ်ကိုအကိုကြီးတယောက်ကိုနှမတယောက်ကပြောတယ်လို့ပဲသူ့မှာသူ့ဒုက္ခတွေကိုအကုန်လုံးယင်ဖွင့်တာဘယ်သူကမှသူ့ဒုက္ခတွေကိုယင်ဖွင့်တာကိုဘယ်သူကမှနားထောင်မပေးဘူးဘယ်သူကမှညာတာမှုမပြုတ်ပြောင်းကရုဏာမပြုတ်ပြောင်းမြတ်စွာဘုရားကသိချင်နားထောင်ပေးတယ်အဲ့ဒီမှာနားထောင်ပြီးတော့မှမြတ်စွာဘုရားကနတန်တိဗုဒ္ဓတာဏာယဆိုတဲ့ဒေသနာလေးကိုမြတ်စွာဘုရားဟောတာချက်တမအဲ့ဒီလိုအိုဘေးနာဘေးတေဘေးကျုံလာရင်ဘယ်သူဘယ်သူမှမကဲနိုင်ဘူးချက်တမကြီးအတိညာရှိတဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့တိလကိုစင်ကြယ်စွာဆောင်တည်ပြီးစင်ကြယ်တဲ့တိလအခြေခံပြီးတော့ဒီတတိပဌံဆိုတဲ့မိခင်အချင်းကိုဒီလိုကျင့်ရတယ်ချင်းနမလို့မြတ်စွာဘုရားဟောကြားလိုက်တော့မှအဲ့ဒီခန္ဓာဉာဏ်သွင်းပြီးနှလုံးသွင်းရှုမှတ်တာအဲ့ဒီနေရာတွင်သောတာပန်တည်တယ်ဟုတ်တယ်မို့လားအဲ့ဒီတော့ပဒါစားတဲ့တရားရတယ်ဆိုတာစိတ်ကြည်တဲ့တည်းချွတ်တဲ့နေတဲ့အချင်းရတာလားအကြည်ဓာတ်ကောင်းတဲ့အချင်းရတာလား နေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတချို့ကအဲ့ဒီပဒံစားတယ်။ဘုန်းကြီးရိတ်တံမှာလည်းလာပို့ပါတယ်။တချို့စိတ်ကြည်တတ်တဲ့ချို့တဲ့တဲ့ပုဂ္ဂိုလ်။လာပို့ရင်လာပို့ပြီးတော့ဘသူဆောက်မှလဲလို့ဘုန်းကြီးကမေးတယ်။ဆောက်ရှောက်ပေးမယ်လို့ရှိရင်တော့ထားခဲ့။သူတို့ကမအားဘူးတဲ့။သူတို့ကလှုပ်လှုပ်နေရတာမအားဘူးပဲ။ဟင်ဒီလိုဆိုရင်ဒီစိတ်မကောင်းတဲ့ပုဂ္ဂိုလ်ဘုန်းကြီးကတိုင်ဆောင်ရမှာလား။အဲ့ဒီတော့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဘုန်းကြီးကပြောတယ်။ဆောက်ရှောက်မဲ့ပုဂ္ဂိုလ်ပိုင်းရင်ဘုန်းကြီးလက်ခံပါမယ်။အဲ့ဒီလိုကြတော့လည်းဘယ်သူမှမဆောင်ရှောင်ရှင်ဘူးလာပြီးတော့ဒီမှာပြစ်တာဘုန်းကြီးဒုက္ခပေးကြတယ်အဲ့ဒီမှာဒါကြောင့်မို့ဘုန်းကြီးကစိတ်ကြည်တဲ့ချုပ်တဲ့ပုဂ္ဂိုလ်ဆိုတာလို့အခုကောင်းပြီမဲ့တွန်နေကြကြတော့စိတ်ဖောက်ပြန်သွားတတ်တယ်အခုအားလုံးကတရားထိုင်ပြီးမျက်စိမိတ်ပြီးရှုမှတ်နေတာသူ့စိတ်ထဲမှာပထမတော့သူ့ဟာသူ့မျက်စိလေးမိတ်တယ်မိတ်နေမှာပေါ့နောက်သူ့စိတ်ကမျက်စိဖွင့်ကြည့်ပြီးဟိုကြည့်ဒီကြည့်နေသူ့စိတ်ထဲမထင်ရှေ့ရပုဂ္ဂိုလ်စီးညင်ပြတ်လုံးအဲ့ဒီတော့အဲ့လိုစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်မျိုးကိုလက်ခံရင်ဒုက္ခတွေအများကြီးဖြစ်ကုန်မှာပေါ့ဟုတ်တယ်မလားဒါကြောင့်စိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်လေးပဲဒီလိုတရားရနိုင်ပါအောင်မလားဒီဒါကြောင့်မို့အကြည်ဓာတ်၆ပါးမျက်စိအကြည်ဓာတ်နားအကြည်ဓာတ်နှာခေါင်းအကြည်ဓာတ်လျှာအကြည်ဓာတ်ကိုယ်အကြည်ဓာတ်စိတ်အကြည်ဓာတ်အဲ့ဒီအကြည်ဓာတ်ဒီ၆ပါးပြည့်စုံနေရင်ရောဒီတရားတွေကိုနားကြားကျင့်ပွားအထုတ်ရင်တရားမရနိုင်ဘူးလားရနိုင်တဲ့အခွင့်အရေးတွေမရှိဘူးလားအခုဘုန်းကြီးတို့ယောဂီများတရားနာပရိသတ်များအားလုံးအကြည်ဓာတ်ဒီပြည့်စုံရလားမပြည့်စုံဘူးလားပြည့်စုံနေတဲ့အချိန်မှတရားစခန်းဝင်ပြီးတော့တရားလေးအားထုတ်လိုက်ရင်တရားသဘောလေးတွေတော့မတွေ့နိုင်ဘူးလားဗျာဘုန်းကြီးမနဲ့မနဲ့ဆိုရင်လုပ်ငန်းစဉ်တရားတွေဟောပေးပါလေဗတ်တရားတွေဟောပေးတာလေတရားရှုမှတ်ဖို့ရှုမှတ်နည်းတွေကိုဘုန်းကြီးမနဲ့ပိုင်းမနဲ့ပိုင်းနေမှာဟောကြားပေးနေပါအဲ့လိုဟောကြားပေးတဲ့အချိန်လေးကိုလာပြီးနားကြားပြီးဒီလုပ်ငန်းစဉ်လေးတွေကိုကိုယ်တိုင်သဘောကျသွားပြီဆိုရင်ကိုအိမ်ကိုကိုတင့်တော်တဲ့နေရာလေးရောက်တဲ့အခါမှာဒီတရားလေးအားထုတ်နေရင်အပယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင့်တော့မရနိုင်ဘူးလားဗျာကဲဆူလိုက်အကြည်ဓာတ်၆ပါးအကြည်ဓာတ်၆ပါးပြည
့်
စုံတံ
ပြ
ည့်
စုံတံ
မှန်စွာခွင်ကောင်းဖြစ်ပေသည
်
အကြည်ဓာတ်၆ပါးအကြည်ဓာ
တ်၆ပါး
ပြည့်စုံတံ
ပြ
ည
့်စုံ
တံမှန်စွာခွင်ကောင်းဖြစ်ပေသည
်
ဆူလိုက်ပါအ
ကြည်ဓာတ်၆ပါးပြေကောင်းသောမံသောခွင့်ကောင်းဖြစ်ပေ၏အကြည်ဓာတ်၆ပါးပြေကောင်းသောမံသောခွင့်ကောင်းဖြစ်ပေ၏
ဒီတော့ဘုန်းကြီးတို့ခွင့်ကောင်း၄ပါးတရားတော့ဗတ်တရားတယ်နည
်းခွင့်ကောင်း၄ပါးတရား
ပါဘာကိုရဖို့ခွင့်ကောင်းလဲတရားရဖို့အခွင့်ကောင်း၄ပါးနံပါတ်၁ကဘုရားပွင့်လို့ဘုရားသာသနာတော်ကြီးနဲ့တွေ့နေတဲ့ပုဂ္ဂိုလ်ဟာတရားရဖို့အခွင့်ကောင်းကြီးမကြုံဘူးလားကြုံပါ
တယ်ဗျ
ာအခုသာသနာတော်နဲ့မတွေ့ဘူးလား
တ
ွေ့နေပြီနံပါတ်1သာသနာထွန်းကားတဲ့အရာမှလူဖြစ်ရတာလည်းပဲအခုလူတရားတွေနာခွင့်ကျင့်ခွင့်ရတဲ့အတွက်တရားရဖို့အခွင့်အရေးကြီးမကြုံဘူးလားက
ြ
ုံပါတယ်ဗျာအဲ့ဒီအခွင့်အရေးကြီးကြုံတဲ့အချိန်လေးမှာမိမိဒီခွင့်အရေးကိုရအောင်ယူလိုက်ရင်သာသနာတော်နဲ့တွေ့ရကြို့မနှက်ဘူးလားအပင်လွတ်နိုင်လောက်တဲ့ညာဆင်းလောက်တော့မရနိုင်ဘူးလားအဲနံပါတ်3တမ္မာဒိဋ္ဌိယပฏิလတ္တခဏောအခုအားလုံးဟာတမ္မာဒိဋ္ဌိအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်ဘုရားရှင်ရဲ့ဂုဏ်ကိုယုံကြည်တယ်တရားတော်ရဲ့ဂုဏ်ကိုယုံကြည်တယ်သံဃာဂုဏ်ကိုယုံကြည်တယ်ရဟဏာ3ပါးရဲ့ဂုဏ်ကိုယုံကြည်မှုဆိုတဲ့သရတရားမပြည့်စုံဘူးလား ပြည့်စုံတဲ့ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကံကကောင်းကျိုးပေးမယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကဆူကျိုးပေးမယ်ဆိုတဲ့ကံကံဤအကျိုးကိုလည်းပဲမယုံကြည်ဘူးလားအဲ့လိုယုံကြည်တဲ့တဏ္ဍဋိဋ္ဌိအယူကောင်းအယူမှန်ရှိနေတဲ့အတွက်ကြောင့်မို့ဒီမဟာတတိပဋ္ဌာန်မေခင်ဆိုတဲ့အကျင့်မြတ်တရားတွေကြည်ကြံအားထုတ်ရင်ငါတရားတကယ်ရနိုင်လောက်တယ်တကယ်တွေ့နိုင်လောက်တယ်တရားတော်တွေပေါက်နိုင်လောက်တယ်လို့အဋ္ဌဉာဏ်လေးရှိပြီးဝင်ရောက်အားထုတ်လို့ရှိရင်တရားရနိုင်တဲ့အခွင့်ကောင်းကြီးမကြုံဘူးလားနံပါတ်၄မိမိတို့မျက်စိနာနာလျာကိုစိတ်ဆိုတဲ့အကြည်ဓာတ်၆ပါးပြည့်စုံနေကြပြီပြည့်စုံနေတဲ့အတွက်ဒီအကြည်ဓာတ်၆ပါးပြည့်စုံနေလို့ဒီတရားအားထုတ်ဖို့ခွင့်လေးကြုံလာတဲ့အချိန်လေးမှာမိမိဝင်ရောက်ပြီးတော့အားထုတ်လိုက်မယ်ဆိုရင်တရားရဖို့အခွင့်အရေးကြီးမရှိပေဘူးလားကဲဒီတော့အခွင့်ကောင်းဘယ်နှပါလဲအဲ့ဒီအခွင့်ကောင်းလေးပါကြုံနေတဲ့အချိန်လေးမှာမိမိကြုံတုံးကြုံခဲ့ကလေးမှာရတဲ့အခွင့်လေးကိုရအောင်ယူလိုက်ရင်မိမိအတွက်ပဲလွတ်နိုင်လောက်တဲ့ဉာဏ်ဆင့်လောက်တော့မရနိုင်ဘူးလားတရားအသိဉာဏ်တို့ရင်မရနိုင်ဘူးလားဒါကြောင့်အခွင့်ကောင်းကြုံနေတဲ့အခက်ကလေးမှာမဟာတတိပဋ္ဌာန်ဝိပဿနာဆိုတဲ့မိခင်ရှင်းစဉ်များကိုယောဂီသူတော်စင်များရိုးရိုးတည်တည်ချင့်ကြံပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောစင်ញញញញာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မြဲမောက်ပြုနိုင်ကြပါစေကုန်သတည်း